ခေရဏမြတ်သုံးပါးကိုစစ်ခိုးပြီးတဲ့နောက်ဦးဇင်းတို့ရဟောပြောပြတ်တာသင်ကြားမှုကိုစတင်ကြပါစို့တရားတော်ရဲ့အမည်ကပြည့်တဲ့ရင်ဗါရလေအသိပညာနဲ့အတတ်ပညာအရိတရားကောင်းစီးရဲ့အောက်မှာတို့သူတော်စင်တို့အားဘယ်နှချက်လောက်ဟောပြောပြတ်တာသင်ကြားပေးမလဲလို့ဆိုရင်စုပေါင်း၅ချက်သင်ပေးမယ်ဘယ်နှချက်အဲ့ဒါတွေကဗါလဲပြောရင်နံပါတ်၁အသိပညာတဲ့ဗါရလေနောက်နံပါတ်၂ကအတတ်ပညာတဲ့ဗါရလေနောက်နံပါတ်၃ကအရွယ်၃ပါတဲ့ဗါရလေနောက်နံပါတ်၄ကတံပတ္တိဆက်၄ပါတဲ့ဗါရလေနောက်နံပါတ်၅ကပြည့်စုံခြင်း၈မျိုးတဲ့ဗါရလေအလုံးပေါင်းရင်ဘယ်နှချက်အဲ့ဒီ၅ချက်ကိုယနေ့ညကြွရောက်လာကြတဲ့အာလုံသောသူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့အားဟောပြောပြသသင်ကြားပေးမှာဖြစ်ပါတယ်။တို့သူတော်စင်များတရားတော်များကိုနားကြားခွင့်ရတဲ့အခိုက်တန်ကိုနားလိုက်တဲ့တရားကိုသိအောင်တတ်အောင်နားလည်အောင်နားရမယ်တဲ့ဘလို့နားရမယ်ဤတို့သူတော်စင်များတရားဝဲကျင့်ပပြီးတော့တရားနာကြားကြခြင်းသည်ဘာအတွက်လဲလို့ပြောရင်တော့နံပါတ်၁ကတော့ဘာသာရေးဘဟုတုတ္တရဖို့ပါရဖို့ဘာသာရေးဘုတုတ္တရဖို့ဤလောကလူဘဝကြီးနေနေတဲ့အခိုက်အတန့်မှာဘဝတွေကိုကျင်လည်ကြတဲ့အပိုင်းမှာဘာသာရေးဘုတုတ္တရှိတဲ့ပုဂ္ဂိုလ်နဲ့ဘာသာရေးဘုဒ္ဓတမရှိတဲ့ပုဂ္ဂိုလ်သည်ကွာသလားမကွာဘူးလားကွာကြတယ်ဘာသာရေးအသည့်ဘာသာရေးဘုဒ္ဓတရှိတဲ့ပုဂ္ဂိုလ်ကကိုယ်ဘဝလျှောက်လန်းတဲ့နေရာမှာနှစ်ဘဝကြည့်တယ်ဘယ်နှဘဝကြည့်နှစ်ဘဝကြည့်ပစ္စုပန်ဘဝအတွက်လည်းကြည့်တယ်တမလွန်ဘဝအတွက်လည်းကြည့်တယ်ပြောကြည့်ပါပစ္စုပန်ဘဝအတွက်လည်းကြည့်တယ်တမလွန်ဘဝအတွက်လည်းကြည့်တို့သူတော်စင်များဘဝတစ်ခုရထားတဲ့ခိုက်တံသူရောကိုရောဘဝတစ်ခုကိုရထားရင်ယဟန္တာမဖြစ်မချင်းတော့တန်တရာလဲသလားမလဲဘူးလားအေးလဲနေကြအောင်ပါပဲလူသားဆိုတဲ့ပုဂ္ဂိုလ်ကိုကိလေသာနဲ့ကံနဲ့ပေါင်းဆက်ပြီးတော့ဖန်တီးထားတာတဲ့ဘာနဲ့ဘာနဲ့ကိလေသာနဲ့ကံနဲ့အေးကိလေသာနဲ့ကံနဲ့ပေါင်းဆက်ပြီးတော့လူသားဘဝရနေပြီးတော့တဘဝပြီးတဘဝတဘဝပြီးတဘဝရကြတို့သူတော်စင်များလောကလူတွေမှာကြည့်ရင်လူတိုင်းလူတိုင်းမှာကံတရားတွေမရှိဘူးလားရှိအဲ့ဒီကံတရားတွေကိုဖန်တီးတာကနောက်ကကိလေသာကဘာကလဲကိလေသာကအဲ့ဒီကိလေသာနဲ့ကံတွဲနေရင်တွဲနေသမျှအဲ့ဒီပုဂ္ဂိုလ်ဟာတန်တရာလဲနေဦးမှာပဲဘယ်ပုဂ္ဂိုလ်တွေကြတော့မလဲရဘူးလဲပြောရင်ကံနဲ့ကိလေသာနှစ်မျိုးရှိတဲ့တည်းကကိလေသာပယ်ထားတဲ့ပုဂ္ဂိုလ်များပြောကြည့်ပါကိလေသာပယ်ထားတဲ့ပုဂ္ဂိုလ်များအဲ့ဒီပုဂ္ဂိုလ်တွေရဲ့ကံတရားကြတော့တဏ္ဍာကိုဖန်တီးเสียရှိသေးလားမရှိတော့ဘာမရှိတော့လို့လဲကိလေသာမရှိတော့အဲ့ဒါကြောင့်မို့ဥစဉ်တို့ဘဝဒုသူရောစဉ်တို့ဘဝအခုရထားတဲ့ဘဝကိုကြည့်ရင်အခုရှိနေတဲ့အခိုက်တံတွေကိုယ့်ကိုယ်ကိုပြန်ကြည့်ရင်ကိလေသာတွေမရှိဘူးလားကံတွေလည်းမရှိဘူးလားရှိအဲ့ဒီကိလေသာနဲ့ကံနှစ်မျိုးလုံးရှိနေရင်အဲ့ဒီပုဂ္ဂိုလ်များသည်ဘဝခရီးလမ်းတဘဝပြီးတဘဝတဘဝပြီးတဘဝမဆက်ရဘူးလားအေးတဘဝပြီးတဘဝတို့သူတော်စင်များနောက်ထပ်ဆက်ရလိမ့်မယ်တဲ့အဲ့ဒါကြောင့်မို့ရနေတဲ့ဘဝခိုက်တံလေးမှာကိုယ့်ဘဝကိုအကောင်းဆုံးနေတတ်ဖို့လူသလားမလူလားအေးလောကလူဘဝကြီးနေတက်ဆွမ်းသမျှကိုဘဝလေးလည်းအောင်မြင်အောင်ကြိုးစားမယ်ကိုဘဝအောင်မြင်လာရင်ကိုကိုယ်တိုင်လည်းပဲနေနိုင်ထိုင်နိုင်စားနိုင်တောက်နိုင်မဖြစ်ဘူးလားဖြစ်တယ်ကိုရှိလာရင်သူတစ်ပါးကိုပြေးကျင်ကြွေးကျင်လည်းပဲပြေးလို့ကြွေးလို့မရဘူးလားအေးပြေးလို့ကြွေးလို့ရတယ်အဲနောက်တို့သူတော်စင်များဘာသာရေးနဲ့ပတ်သက်လို့လည်းတက်နိုင်သမျှလုပ်လို့မရဘူး ဘူးလားရတယ်အဲ့ဒါကြောင့်မို့တို့သူတော်စင်များတက်ဆွမ်းသမျှဒီဘဝဒီခန္ဓာရနေတဲ့အခိုက်အတန့်လေးမှာကိုယ့်ဘဝလေးကိုအကောင်းဆုံးဖြစ်အောင်နေတတ်ထိုင်တတ်ဖို့အရေးမကြီးဘူးလားအဲနေတတ်ထိုင်တတ်ဖို့အရေးကြီးတယ်အဲ့ဒါကြောင့်မို့ဒီဘဝဒီခန္ဓာလေးရနေတဲ့အခိုက်အတန့်မှာစွမ်းအားရှိသမျှတို့သူတော်စင်များစီးပူးသွားရမှာပါဠိလိုတယ်လေဆိုပညာလေးလိုတယ်တဲ့ပါဠိလိုပညာလေးလိုတယ်ပညာရှိလေလေဘဝဟာမြင့်သွားလေလေပြောကြည့်ပါပညာရှိလေလေဘဝဟာမြင့်သွားလေလေပညာဘက်ကိုမလိုက်လေလေဘဝဟာနှိမ့်ကြပြီးတော့ကြံငဲ့လေလေအဲ့ဒါကြောင့်မို့တက်စွမ်းသမျှပညာလေးရှိဖို့မလိုဘူးလားလို့တဲ့အေးပညာဆိုတဲ့စကားသည်ပါဠိစကားပါစကားလေပါဠိစကားပနဲ့ညာနဲ့ကိုပေါင်းဆက်ထားတာတဲ့ဘာနဲ့ဘာနဲ့ပနဲ့ညာနဲ့ကိုပေါင်းဆက်ထားတာပကအသေးစိတ်ခွဲချမ်းစိတ်ဖြာပြီးတော့ညာကတိတာတဲ့ပကပါတယ်လေအသေးစိတ်ခွဲချမ်းစိတ်ဖြာပြီးတော့ညာကတိတာအေးပညာပညာဆိုတာအသေးစိတ်ခွဲချမ်းစိတ်ဖြာပြီးတော့တိတာပြောကြည့်ပါအသေးစိတ်ခွဲချမ်းစိတ်ဖြာပြီးတော့တိတာအဲအသေးစိတ်ခွဲချမ်းစိတ်ဖြာပြီးတော့သိတဲ့ပညာလေးသူ့မှာရောကို့မှာရောရှိဖို့မလိုဘူးလားအဲ့ဒီပညာလေးရှိနေအရာရာကိုအသေးစိတ်မြင်တတ်တယ်။ဘာမြင်တတ်တယ်အသေးစိတ်မြင်တတ်တယ်ပညာရှိလေလေအသေးစိတ်မြင်တတ်လေလေပြောကြည့်ပါပညာရှိလေလေအသေးစိတ်မြင်တတ်လေလေပညာမဲ့လေလေအဲ့ဒီပုဂ္ဂိုလ်ဒီအသေးစိတ်မမြင်တတ်လေလေပဲဟုတ်တယ်မို့လားအဲ့ဒါကြောင့်မို့ပညာလေးသူ့မှာရောကို့မှာရောရှိဖို့မလိုဘူးလားလိုတယ်အဲ့ဒါကြောင့်မို့ပညာသင်ရတယ်သင်ရတယ်ဆိုတာကြတော့ဘာလို့ပညာသင်ရတာလဲလို့ပြောတော့အသေးစိတ်မြင်တတ်အောင်လို့ပြောကြည့်ပါအသေးစိတ်မြင်တတ်အောင်လို့အေးအရာရာကိုအသေးစိတ်နဲ့ခွဲချမ်းစိတ်ဖြာပြီးအမှန်နဲ့အမှန်ကြကြနာနာထိုးထွင်းပြီးတော့မြင်တတ်ဖို့လိုသလားမလိုဘူးလားအေးအဲ့ဒါကြောင့်မို့သူရောကိုရောပညာသင်နေကြရတာအဲ့ဒါကြောင့်မို့စွမ်းအားရှိသမျှပညာလိုက်စားဖို့မလိုဘူးလားလိုတယ်အဲ့ဒါကြောင့်မို့ဒီနေရာမှာစုပေါင်းပြီးတော့ကြည့်လိုက်ရင်ပညာဟာနှစ်မျိုးရှိတယ်တဲ့ပညာဘယ်နှမျိုးနှစ်မျိုးရှိဟေးပညာဟာနှစ်မျိုးရှိတယ်အဲ့ဒါဘာတွေလဲပြောရင်အသိပညာနဲ့အတတ်ပညာတဲ့ပြောကြည့်ပါအသိပညာနဲ့အတတ်ပညာဘယ်နှမျိုးလဲနှစ်မျိုးအသိပညာနဲ့အတတ်ပညာကမတူကြဘူးပြောကြည့်ပါအသိပညာနဲ့အတတ်ပညာကမတူကြဘူးအသိပညာဆိုတာကပဋိသင်္ဍေကပါလာခဲ့တဲ့ပညာပြောကြည့်ပါပဋိသင်္ဍေကပါလာခဲ့တဲ့ပညာအဲ့ဒါကဘာပညာအသိပညာဟေးပဋိသင်္ဍေကနေပြီးတော့ပါခဲ့တာသူကျတော့တမင်ဒီဘဝမှာသင်တာမဟုတ်ဘဲနဲ့ပဋိသင်္ဍေကပါလာခဲ့တဲ့ပညာမျိုးကြတော့အဲ့ဒါအသိပညာပြောကြည့်ပါဦးဗာပညာအသိပညာသူ့ကိုစာပေတိုင်းပြောမယ်ဆိုရင်တော့ဇာတိပညာတဲ့ဗာပညာဇာတိပညာအေးဇာတိပညာတို့သူတော်စင်များဇာတိပညာပါလာသူနဲ့မပါလာသူတင်ဘဝမှာတဖြည်းဖြည်းနဲ့ကွာသွားကြတယ်တဲ့အသိပညာပါမအတိတရားရှိတာပြောကြည့်ပါအတိပညာပါမအတိတရားရှိတာအတိတရားရှိနေတဲ့ပုဂ္ဂိုလ်တွေနဘေးကသိပြီးတော့ထိမ့်ပေးစရာလိုရလားမလိုသူ့အတိနဲ့ပဲသူသွားလှုပ်တဲ့မလှုပ်တဲ့သူကသိဖြစ်တဲ့မဖြစ်တဲ့လည်းသူကသိနေတယ်ဘယ်ပညာကပံ့ပိုးတာအတိပညာကပံ့ပိုးတာအေးအတိပညာကနေပံ့ပိုးပြီးတော့လောကလူဘဝကြီးမှာနေရင်လေ तू ကအသိပညာဥသိပြီးနေတာဖြစ်တဲ့အတွက်ကြောင့်လောကတွေကပညာတွေရတယ်ဘယ်ကရလောကတွေကနေပြီးတော့ပညာတွေရတယ်လူတယောက်နဲ့တယောက်ပေါင်းသင်းပြီးကြည်လိုက်တယ်အဲ့ဒါမျိုးပေါင်းသင်းကြည့်တဲ့အပိုင်းမှာအဲသူ့ဘက်ကိုယ့်ဘက်ကဲရေရှည်ပေါင်းလာတဲ့အခါမှာသိသိသိထိုက်တာတွေမရှိဘူးလားဩငါပေါင်းနေတဲ့မိတ်ဆွေဟာတော်တော်ကောင်းတာပဲသူစိတ်လေးကတော့ဘယ်လိုပဲ။ဩငါလည်းပဲဒီလိုစိတ်လေးတော့အတုခိုးသင့်။ငါမိတ်ဆွေကတော့ဒီလိုလေးနေထိုင်တယ်။ငါလည်းပဲဒီလိုလိုက်ပြီးနေထိုင်သင့်တာပဲ။ဒီလိုဖြစ်သင့်တာပဲလို့ ဘဝတွေကပညာတွေရတယ်ပြောကြည့်ပါဘဝတွေကပညာတွေရဘယ်ပညာကြောင့်မို့လဲအသိပညာကြောင့်မို့ဟေးအဲ့ဒါကြောင့်မို့အသိပညာဟာသူ့အတွက်ကိုယ့်အတွက်အရေးကြီးသလားမကြီးဘူးလားအရေးကြီးတယ်အဲ့ဒါကြောင့်မို့အသိပညာဆိုတာပဋိသင်္တွေကပါလာခဲ့တဲ့ပညာပြောကြည့်ပါပဋိသင်္တွေကပါလာခဲ့တဲ့ပညာအဲ့ဒါကအသိပညာစာပေတိုင်းပြောရင်တော့ဇာတိပညာတဲ့ကဲနောက်တစ်ခုကကျတော့အတက်ပညာဘာပညာဒီအတက်ပညာတဲ့အတက်ပညာကျတော့သင်လို့တတ်တဲ့ပညာပြောကြည့်ပါသင်လို့တတ်တဲ့ပညာဒီလောကကြီးလူဘဝကိုအခုရောက်လာတာမရှိဘူးလားအဲ့ဒီလောကလူဘဝကိုရောက်လာတဲ့အခါကျတော့မိဘတွေအတိုင်းဝိုင်းနေဆရာသမားတွေကနေပြီးတော့အဲပညာတစ်ခုတက်အောင်ဒုသူတော်စင်များအခုစိတ်ကြောင်းနေအတန်းကြောင်းနေလိုက်ကြတာမရှိဘူးလားအဲ့ဒီအတန်းကြောင်းနေကနေသင်ပေးတဲ့အတွက်ကြောင့်ငကောကမသိတဲ့သိပ္ပံရဲ့အခြေခံတွေသိလာတယ် geography ရဲ့သဘောတရားတွေနားလည်လာတယ်ဒါမျိုးတွေမရှိဘူးလားအဲမတက်သေးတဲ့ဘာသာစကားတွေတက်လာတယ်ဒါမျိုးမရှိဘူးလားအဲ့ဒါကဘာပညာအတက်ပညာသူကကြတော့သင်မတတ်တာတဲ့ဗါတယ်လေသင်မတတ်တာမသင်မဲရရလားအေးမသင်မဲမရအဲ့ဒါကြောင့်မို့သင်မတတ်တဲ့ပညာကြတော့အတက်ပညာသူ့ကိုစာပေတိုင်းပြောရင်တော့ပဝုတ္တိပညာတဲ့ဗာပညာပဝုတ္တိပညာလူရည်လို့ဖြစ်လာမှသင်လို့တတ်တဲ့ပညာပြောကြည့်ပါလူရည်လို့ဖြစ်လာမှသင်လို့တတ်တဲ့ပညာအဲ့ဒီဟာကအတက်ပညာအဲ့ဒီအတက်ပညာကလည်းပဲအရေးကြီးသလားမကြီးဘူးလားအရေးကြီးတယ်လောကလူသားတွေတခုခုတော့ပိုင်ပိုင်နိုင်နိုင်တက်လိုက်ဖို့လိုတယ်ပေါ့ဟုတ်တယ်မို့လားအခုဦးဇင်းတို့ဘုန်းကြီးဝတ်ထားတယ်ဘုန်းကြီးသာတင်တာမရှိဘူးလားကိုယ်တင်ထားတဲ့ဘုန်းကြီးသာကိုပိုင်ပိုင်နိုင်နိုင်တက်လိုက်ဖို့လိုသလားမလိုဘူးလားလိုတယ်အဲပိုင်ပိုင်နိုင်နိုင်တက်ထားလို့ရှိရင်ဒါဟာအမားဒါဟာအမှန်ဒီစာပေသည်ဖရာဟောဒါဒီစာပေသည်ဖရာဟောမဟုတ်ဘူးဆိုတာကိုเออสาบีตะคู่ကိုဖတ်ကြည့်လိုက်တာเนี่ยနားလည်လို့မရဘူးလားအဲ့ဒါသင်ထားလို့မဟုတ်တာတက်တဲ့ပညာလောကလူသားရဲ့ဘဝမှာလဲခုလောက်ကင်စားတော့တဲ့ပညာတွေသင်ကြားကြတာမရှိဘူးလားအဲကိုတန်ရာတန်ရာเนี่ยဒုသူတော်စင်များဆန်ဆက်ဆိုရင်လဲဆန်ဆက်နဲ့ပတ်သက်လို့သိတဲ့နာတွေမရှိဘူးလားအဲကျန်တဲ့လုပ်ငန်းဆိုရင်လဲပဲသိတဲ့သိထိုက်တဲ့အတက်ပညာတွေရှိတယ်ပေါ့အဲ့ဒီပညာတွေကြတော့တမင်သင်မတတ်တာတဲ့လောကအတက်ပညာတွေကတော့များများတက်လीကောင်းပြီပြောကြည့်ပါဦးအဲများများတက်လीကောင်းပြီဘာလို့လဲပြောတော့အတက်ပညာကကိုယ်ဘဝအတွက်ဒါစီးပွားလုပ်ရမယ့်ပညာဟုတ်တယ်မို့လားအဲ့ဒီအတက်ပညာပေါ်မှာအခြေခံပြီးတော့ငါဘယ်လုပ်ငန်းလုပ်မယ်ဘယ်စီးပွားလုပ်မယ်ဘယ်စီးပွားဆိုရင်ငါကျွမ်းကျင်တယ်ဘယ်ဟာဆိုရင်ပိုင်ပိုင်နိုင်နိုင်ရှိတယ်လို့ကိုယ့်ကိုယ်ကိုဆုံးဖြတ်လို့မရဘူးလားရတယ်အဲ့ဒါကြောင့်မို့ဒီပညာနှစ်ရက်လုံးဟာရည်ကြည်သလားမကြည်ဘူးလားရည်ကြည်တယ်အေးအသိပညာကလည်းအရေးကြီးတယ်အတတ်ပညာကလည်းအရေးကြီးတယ်ပြောကြည့်ပါအသိပညာကလည်းအရေးကြီးတယ်အတတ်ပညာကလည်းအရေးကြီးတယ်အဲ့ဒီပညာနှစ်ရက်ကိုအခြေခံပြီးတော့လောကလူသားတွေကတယောက်နဲ့တယောက်ကြွားကုန်ကြတာတဲ့ကြီးပွားခြင်းမကြီးပွားခြင်းဖြစ်ထွန်းခြင်းမဖြစ်ထွန်းခြင်းအောင်မြင်ခြင်းမအောင်မြင်ခြင်းဒီပညာနှစ်ရက်ပေါ်မှာအခြေခံတယ်ဒီပညာနှစ်ရက်ကိုအခြေခံပြီးတော့လောကလူသားတွေကိုခွဲကြည့်လိုက်၄မျိုးရှိတယ်တဲ့ဘယ်နှမျိုး၄မျိုးရှိတာအသိပညာသာရှိပြီးတော့အတက်ပညာမရှိတဲ့သူတဲ့ပြောကြည့်ပါအသိပညာသာရှိပြီးတော့အတက်ပညာမရှိတဲ့သူအေးဒါမျိုးတွေလည်းလောကမှာမရှိဘူးလားအေးပဋိသင်္တွေကတော့သူဘဝမှာပါလာခဲ့တဲ့အသိပညာလေးတော့ရှိတယ်တဲ့ဒါပေမဲ့ပစ္စုပန်လူရည်လို့ဖြစ်လာကြတဲ့အခါကျတော့ဆင်းရဲတဲ့နေရာမှာသွားပြီးတော့လူဖြစ်လို့ပညာသင်ချိန်မှာသင်ခွင့်မရအတက်ပညာရှာရမယ့်အချိန်မှာအတက်ပညာကိုကြက်ကြက်နန်းနာမရလိုက်ဒါမျိုးတွေမရှိဘူးလားအဲ့ဒီပုံကိုမျိုးကျတော့ဘဝလန်းခရီးကိုအရွယ်တွေရောက်လို့ရှောင်းလန်းကြတဲ့အပိုင်းမှာအဲ့ဒီပုံကိုမျိုးသည်အထွတ်ထိပ်ထိမရောက်နိုင်ဘူးဘယ်ထိမရောက်နိုင် အထွတ်ထိပ်ဒီမရောက်နိုင်ဘူးဘာလို့မရောက်နိုင်တာလဲလို့ပြောရင်သူ့မှာကဘာပညာရှိပြီဘာပညာမရှိတာအသိပညာတော့ရှိပြီးတော့အတတ်ပညာမရှိတာအတတ်ပညာမရှိတဲ့အတွက်ကြောင့်ဘယ်လုပ်ငန်းမဲထလုပ်လို့ကျွန်းကျွန်းကျင်ကျင်လုပ်တတ်ရလားကျွန်းကျွန်းကျင်ကျင်လုပ်တတ်နေတယ်ဆိုတာကျွန်းကျွန်းကျင်ကျင်ဖြစ်အောင်သင်ထားလို့လုပ်တတ်တယ်ဟုတ်တယ်မဟုတ်လားမသင်မဲနဲ့ရပါမလားအဲမရဘူးအဲ့ဒါကြောင့်မို့ဒီဘဝဒီခန္ဓာလေးရတဲ့အခါအသိပညာကတော့ရှိတယ်အတတ်ပညာကမရှိဘူးဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာအထွတ်ထိပ်ထိမရောက်နိုင်အေးအထွတ်ထိပ်ထိမရောက်ပေမဲ့အဲ့ဒီပုဂ္ဂိုလ်ဟာပျက်စီးသွားသလားလို့ပြောရင်တော့ပျက်စီးတဲ့အစဉ်မျိုးတော့သူကမရောက်ဘာလို့မရောက်တာလဲလို့ပြောရင်တို့သူတော်စင်များဘယ်ကထိန်တာလဲအသိပညာလေးကထိန်တာလေသူဘဝကိုအသိပညာလေးကထိန်းထားတဲ့အတွက်ကြောင့်မို့ဒုသူရောစင်များသူဘဝရှောက်လန်းကြတဲ့အပိုင်းမှာအတော်အသင့်တော့နေနိုင်ထိုင်နိုင်အဆင့်အတန်းမျိုးတော့ဖြစ်တယ်ထိတ်ဆုံးထီတော့ရောက်ပါမလားမရောက်ဘူးအဲ့ဒါကြောင့်မို့ဒီလိုလူမျိုးတွေလည်းလောကမှာမရှိဘူးလားအေးအဲ့ဒီပုဂ္ဂိုလ်မျိုးတွေဖြစ်နိုင်ကြီးရှိရဲ့နဲ့မဖြစ်လိုက်တာပြောကြည့်ပါဖြစ်နိုင်ကြီးရှိရဲ့နဲ့မဖြစ်လိုက်တာအေးကြီးပွားတိုးတက်တဲ့အစဉ်မျိုးအောင်မြင်တဲ့အစဉ်မျိုးကိုရောက်သိရဲ့နဲ့မရောက်လိုက်တာအသိပညာသာရှိပြီးဘာပညာမရှိတာအတတ်ပညာမရှိတာဒါမျိုးလူတွေလည်းလောကမှာတစုရှိတယ်နောက်နံပါတ်1ကကြတော့အတတ်ပညာသာရှိပြီးတော့အသိပညာမရှိတဲ့သူပြောကြည့်ပါအတတ်ပညာသာရှိပြီးတော့အသိပညာမရှိတဲ့သူဒါမျိုးတွေလည်းမရှိဘူးလားအေးသူ့မှာကြတော့ဘယ်ပညာအာကိုးစရာရှိလဲအတတ်ပညာအာကိုးစရာရှိသူသင်ထားတဲ့အတတ်အဲ့ဒီအတတ်ပညာကိုမတတ်တတ်အောင်နဗေးကမိဘနော်ဆရာသမားအတိုင်းဝိုင်းကနေပြီးတော့မတတ်တတ်အောင်သူ့ကိုသင်ပေးတယ်အဲ့ဒီပညာလေးတက်လာတော့လောကန်စားတော့လို့မရဘူးလားအတတ်ပညာလေးတက်လာတော့လောကန်စားတော့လို့ရတယ်ဘဝလန်းခရီးလျှောက်လန်းလို့ရတယ်ရှောင်းလန်းလို့ရတယ်အဲ့ဒီကနေပြီးတော့အဲရှာမဲဖွေးမဲဆိုရင်ဥစ္စာစည်းစိမ်ငွေကြေးမရနိုင်ဘူးလားရနိုင်တယ်ဒါပေမဲ့အဲ့ဒီပုဂ္ဂိုလ်မျိုးကလည်းပဲသူရတဲ့ပစ္စည်းဥစ္စာကိုနော်ချင်းသိမ်းရကောင်းမှန်သူ့မှာအတိတရားကပါရလားမပါဒီပညာကိုတစ်ဆင့်ပြန်ပြီးတော့တိုးတက်အောင်ဘယ်လိုလုပ်ရမလဲဆိုတာလေသူ့မှာပါရလားမပါဘူးအေးသူ့မှာကျတော့သင်သေးထားတဲ့အတိုင်းနဲ့တက်ပြောကြည့်ပါသင်ပေးထားတဲ့အတိုင်းပဲတက်တယ်ထိုးတွင်းပြီးတော့အသိဆန်းမျိုးသူမရနိုင်ဘာလို့လဲပြောတော့ဗာပညာကျမ်းနေတာအသိပညာကျမ်းအသိတရားကငယ်စဉ်ကစပဋိသင်္ဍီနေစဉ်မှာမပါခဲ့တဲ့ပုဂ္ဂိုလ်သည်ဘယ်ပညာတစ်ခုလဲအာကိုရအတတ်ပညာတစ်ခုလဲပဲအာကိုရတယ်ဒါပေမဲ့သူ့မှာအသိပညာမရှိတော့အသိတရားကရှိရလားမရှိဘူးအဲ့ဒီပုဂ္ဂိုလ်မျိုးလည်းပဲအထွတ်ထိပ်ထိရောက်ဖို့လွယ်ရလားဘဝနေနိုင်ထိုင်နိုင်စားနိုင်တောင်းနိုင်အဲ့ဒီအဆင့်ပဲဖြစ်လိမ့်မယ်အထွတ်ထိပ်ဒီသူဟာမရောက်နိုင်အတတ်ပညာလေးရှိပေမဲ့ဟိုဘက်မှာကျတော့ခက်မိုက်မိုက်ခက်ရမ်းရမ်းပဲသွားဘာမပါလို့လဲအသိပညာမပါလို့အဲ့ဒါကြောင့်မို့ဒီလိုပုံကိုယ်တွေလဲလောကမှာအများကြီးမရှိဘူးလားအေးတက်တယ်တော်တယ်ဒါပေမဲ့အသိတရားမရှိဘူးအဲမိဘအတွက်လည်းပဲမသိဘူးကိုနေတဲ့ရက်ရွာအတွက်လည်းမသိဘူးကိုဘာသာကိုသာသနာအတွက်လည်းအတိတရားမရှိတက်တော့တက်တယ်တော်တော့တော်တယ်တဲ့ဒါမျိုးတွေလည်းမတွေ့ရဘူးလားတွေ့ရအဲ့ဒါကြောင့်စုပေါင်းရင်လူပဏ္ဏမျိုးရနှစ်မျိုးရအတိပညာသာရှိပြီးတော့အတတ်ပညာမရှိတဲ့သူအတတ်ပညာသာရှိပြီးတော့အတိပညာမရှိတဲ့သူအဲ့ဒီပုဂ္ဂိုလ်မျိုးလည်းထိတ်ဆုံးမရောက်နိုင်ဘူးနောက်နံပါတ်3ကြတော့အသိပညာရောအတတ်ပညာရောရှိတဲ့သူတဲ့ပြောကြည့်ပါဦးအသိပညာရောအတတ်ပညာရောရှိတဲ့သူအဲ့ဒီပုဂ္ဂိုလ်မျိုးကြတော့ပညာဘယ်နှရက်စုံနေနှစ်ရက်လုံးစုံနေတယ်အသိပညာလည်းရှိတယ်အတတ်ပညာလည်းရှိအဲ့ဒါမျိုးပုဂ္ဂိုလ်ဖြစ်အောင်ကြိုးစားဖို့လိုသလားမလိုလားအသိပညာရှိနေတဲ့ပုဂ္ဂိုလ်ဟာအတိတရားရှိတယ်အတိတရားရှိပြီးတော့အဲ့ဒီအတိတရားနဲ့တစ်ဖက်ကကိုတက်ထားတဲ့ပညာနဲ့နှစ်ခုပေါင်းဆက်လိုက်တဲ့အခါကျတော့အတတ်ပညာရှိလို့ကျွန်းကျွန်းကျင်ကျင်အလုံးလုံးတတ်တယ်။အဲ့ဒီကနေဖြစ်ပေါ်လာတဲ့အရာကိုလည်းအတိတရားရှိတော့မှန်မှန်ကန်ကန်အသုံးချတတ်တယ်။အဲ့ဒါကြောင့်မို့အတိရောအ အတက်ရောလူတူမှလူသလားမလူလားလူတယ်အဲ့ဒါကြောင့်မို့ဒီလိုပုံကုတ်မျိုးကြတော့ဘယ်နေရာရောက်ရောက်ကြီးပွားတိုးတက်အောင်မြင်သွားမှာစင်ရဲသားရဲ့ဝမ်းမှာပဋိသင်္ဍီနေရလေအသိပညာအတက်ပညာနှစ်ခုလုံးရလိုက်တဲ့ပုံကုတ်ဒီအချိန်ကြလာရင်သူဟာဖောက်ထွက်သွားမှာမသေးကြဘူးလားသေကြတယ်ချမ်းသာတဲ့အတိုင်းဝိုင်းမှာသွားပြီးတော့လူရည်လို့ဖြစ်ရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ရဲ့လက်ထက်ရောက်ရင်မိဘရဲ့လက်ထက်ကတည်းကပို့ပြီးတော့ကြီးပွားတိုးတက်အောင်မြင်သွားမှာသိကြတယ်အဲ့ဒါကြောင့်ပညာနှစ်ရက်စုံဖို့လိုသလားမလိုဘူးလားလိုတယ်ကဲပေါင်းရင်လူဘယ်နှမျိုးရသုံးမျိုးရပြောကြည့်ပါအသိပညာသာရှိပြီးတော့အတတ်ပညာမရှိတဲ့သူတတ်ပညာသာရှိပြီးတော့အသိပညာမရှိတဲ့သူအသိပညာရောအတတ်ပညာရောရှိတဲ့သူကဲနောက်နံပါတ်၄ကြတော့အသိပညာရောအတတ်ပညာရောမရှိတဲ့သူပြောကြည့်ပါအသိပညာရောအတတ်ပညာရောမရှိတဲ့သူအဲ့ဒီပုဂ္ဂိုလ်ကြတော့ပညာနှစ်မျိုးလုံးမရှိတာအသိပညာမရှိလို့အသိတရားကလည်းရှိရလားအသိတရားကလည်းပဲမရှိဘူးတမင်တင်လို့တတ်ထားတဲ့အတတ်ပညာကလည်းသူ့မှာမရှိဘူးဆိုရင်ကဲအဲ့ဒီပုဂ္ဂိုလ်ရဲ့ဘဝပါကိုသွားအာကိုမလဲအာကိုစရာမရှိဖြစ်တတ်တယ်ဟုတ်တယ်မို့လားအေးအဲ့ဒါကြောင့်မို့ဒီပညာနှစ်မျိုးလုံးမပါတော့ဘူးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝဟာတော်တော်အခြေအနေဆိုးဝါးသွားလိမ့်မယ်လူသားဖြစ်လည်းပဲဒုက္ခများလိမ့်မယ်အင်းသာသနာဝန်ထမ်းဖြစ်လည်းပဲဒုက္ခများလိမ့်မယ်အဲ့ဒါကြောင့်မို့အဆိုးဆုံးပုဂ္ဂိုလ်မဖြစ်ရလေအောင်ကိုယ့်ဘဝလေးကိုကြိုးစားဖို့ယုံကံဖို့လှုပ်ရှားဖို့လိုသလားမလိုလားလိုတယ်ကဲအဲ့လိုဆိုတော့လောကလူသားတွေကိုစုပေါင်းပြီးတော့ကြည့်လိုက်ရင်လူဗဏ္ဏမျိုး၄မျိုးပြောကြည့်ပါဦးအသိပညာသာရှိပြီးတော့အတတ်ပညာမရှိတဲ့သူအတတ်ပညာသာရှိပြီးတော့အသိပညာမရှိတဲ့သူအသိပညာရောအတတ်ပညာရောရှိတဲ့သူအသိပညာရောအတတ်ပညာရောမရှိတဲ့သူပေါင်းရင်အဲ့ဒီ၄မျိုးရှိတယ်အဲ့ဒီ၄မျိုးတည်းမှာတို့သူတော်စင်များကိုကိုကိုပြန်မေးဖို့လိုသလားမလိုလားငါဒီ၄မျိုးထဲမှာဘယ်လိုအမျိုးစားလဲဘယ်ထဲမှာငါရောက်နေသလဲကိုကိုကိုပြန်မေးပြီးတော့တကယ်လို့များကိုကိုကိုတို့သူတော်စင်များပြန်မေးကြည့်လိုက်လို့အတိတရားမရှိသေးရင်တော့လောကကြီးထဲမှာတွေ့နေကြုံနေတဲ့အခိုက်အတန့်မှာအတိရအောင်ကြိုးစားဖို့လိုသလားမလိုလားအဲလူချင်းတွေ့လည်းပဲပညာယူလို့မရဘူးလားရတို့သူတော်စင်များစီးပွားရှာတဲ့နန်းမှာလည်းပညာယူလို့မရဘူးလားရဘာသာရေးလုပ်တဲ့နေရာလည်းပညာယူလို့မရဘူးလားရအဲ့ဒါကြောင့်မို့ဘယ်အရာလေးတွေသူထူးခြားနေတယ်လဲဘယ်အရာလေးတွေငါမှတ်သားတင်တယ်လဲဘယ်အရာလေးတွေငါသိတင်တယ်လဲဆိုတော့အတိတရားလေးနဲ့ဘဝကိုသွားဖို့မလိုဘူးလားလိုတယ်နောက်ကိုကိုကိုပြန်မေးကြည့်လိုက်လို့ဘာအတတ်ပညာမှမင်မင်ရရမရှိဘူးဆိုရင်တော့တို့သူတော်စင်များကိုယ်ဘဝအတွက်အာကိုရာလေးဖြစ်အောင်အတတ်ပညာတစ်ခုခုကိုရအောင်ကြိုးစားဖို့မလိုဘူးလားလို့တဲ့အဲ့ဒါမျိုးပြင်သင့်တဲ့အရာလေးတွေကိုပြင်လိုက်ခဲ့မယ်ဆိုရင်လူဖြစ်ကြိုးမနှက်ဘူးလားနှက်လိမ့်မယ်တို့သူတော်စင်များဒီလေးမျိုးနဲ့ကြည့်ကြည့်လိုက်လို့ကိုယ်လက်ထက်မှာတော့အချိန်လေးလွန်သွားမရတော့ဘူးဆိုရင်တော့ကိုယ့်ရဲ့မျိုးဆက်ဖြစ်တဲ့ပုဂ္ဂိုလ်ကိုတတ်စွမ်းသမျှပညာတက်အောင်ကြိုးစားပေးဖို့လိုသလားမလိုလားအသိပညာအာယုံအတတ်ပညာအာယုံအကောင်းအောင်ကြိုးစားဖို့မလိုလားလိုတယ်အဲ့ဒါကြောင့်ဒီ၄မျိုးကိုကောင်းထဲမှာထည့်ထားပြီးတော့ကိုဘဝလေးကိုတဆင့်နဲ့တဆင့်မြင့်အောင်ကြိုးစားဖို့မလိုလားဒီလိုကြိုးစားကြတဲ့နေရာမှာလည်းပဲအသိပညာနဲ့အတတ်ပညာနှစ်မျိုးရှိတဲ့နေရာမှာမတက်သေးတဲ့ပညာကတက်အောင်တဖြည်းဖြည်းနဲ့ကြိုးစားလို့ရပေမဲ့အသိပညာကသိအောင်လုပ်ဖို့တော်တော်ခဲယဉ်နေခဲယဉ်သလားမခဲယဉ်ခဲယဉ်အဲ့ဒီအသိပညာလေးရလာမှုမရလာမှုအသိပညာလေးပါလာမှုမပါလာမှုပဋိသင်္ဍီမှာသူရောကိုရောမွေးဖွားခဲ့ကြတယ်ပဋိသင်္ဍီနေခဲ့ကြတယ်တချို့ပဋိသင်္ဍီနေတယ်အသိပညာပါလာတယ်တချို့ကပါမလာဘူးဘယ်နေရာမှာကွာခဲ့ကြတာလဲပြောရင်ကုသိုလ်လုပ်တဲ့နေရာမှာကွာခဲ့ကြတာတဲ့ပြောကြည့်ပါကုသိုလ်လုပ်တဲ့နေရာမှာကွာခဲ့ကြအေးကုသိုလ်ကောင်းမှုတစ်ခုပြုလုပ်တဲ့နေရာမှာဒ ို့သူတော်စင်များဘယ်လိုလုပ်တဲ့ပုဂ္ဂိုလ်ကအသိပညာပါပြီးတော့ဘယ်လိုလုပ်တဲ့ပုဂ္ဂိုလ်ကအသိပညာမပါခဲ့တာလဲလို့ပြောရင်အသိပညာပါခဲ့တဲ့ပုဂ္ဂိုလ်ကကုသိုလ်လုပ်တဲ့နေရာမှာနှစ်မျိုးကြကြနာနာလုပ်ခဲ့တယ်ဘယ်နှမျိုးနှစ်မျိုးနံပါတ်၁ကဉာဏ်ရှင်ပြီးတော့ကုသိုလ်လုပ်ခဲ့တယ်ပြောကြည့်ပါဉာဏ်ရှင်ပြီးတော့ကုသိုလ်လုပ်ခဲ့အဲ့ဒါကြောင့်မို့ဒုသူတော်စင်များသူတော်ဘာကိုပေးမယ်ကမ်းမယ်ကျွေးမယ်မွေးမယ်ဆိုရင်အဲဉာဏ်ရှင်ပြီးပေးဖို့ကျွေးဖို့လိုသလားမလိုလားလိုတယ်ငါဒီလိုလှုပ်ချင်းဒီကုသိုလ်လှုပ်တာကောင်းတဲ့ကံကိုလှုပ်တာကောင်းတဲ့ကံကိုလှုပ်ရင်ဘာကျိုးပေးလဲကောင်းကျိုးပေးတယ်အခြေခံမှန်ကန်နေဖို့မလိုလားလိုတယ်အဲ့ဒီစိတ်ဓာတ်လေးထားပြီးတော့ကံကံရဲ့အကျိုးကိုကြကြနာနာနားလည်ပြီးတော့ဒုသူတော်စင်များသူတော်ဘာကိုပေးရင်လည်းပဲနှစ်နှစ်ကာကမြင့်မြတ်နူနူပေးဖို့လိုသလားမလိုလားကျွေးမယ်ဆိုရင်လည်းပဲကြကြနာနာပေးဖို့ကျွေးဖို့လိုတယ်ပြီးပြီးရောဆိုပြီးကောက်ပြီးပေးလိုက်ကျွေးလိုက်ရင်ဘာမှစိတ်ခံစားချက်ကမရှိအတိတရားကမရှိဘူးဆိုရင်ပစ္စည်းသာကုန်သွားပေမဲ့အကျိုးကြတော့ထက်ထက်မြက်မြက်ရပါမလားမရအဲ့ဒါကြောင့်မို့ကုသိုလ်လုပ်ရင်ဘာရှင်ပြီးလုပ်ရဉာဏ်ရှင်ပြီးတော့ကုသိုလ်လုပ်ရမယ်နောက်နံပါတ်2ကသူတော်ဘာမတိုက်တွန်းပဲနဲ့ကုသိုလ်လုပ်ရမယ်ပြောကြည့်ပါသူတော်ဘာမတိုက်တွန်းပဲနဲ့ကုသိုလ်လုပ်ရအေးသူတော်ဘာတိုက်တွန်းမှုမရှိပဲနဲ့ကို့အသိနဲ့ကိုလုပ်ဖို့လိုသလားမလိုလားလိုတယ်သူတော်ဘာမတိုက်တွန်းပဲနဲ့ကို့အသိနဲ့ကိုလုပ်တဲ့ပုဂ္ဂိုလ်သည်ဖြစ်လျာတန်တရာမှာသူတော်ဘာမတိုက်တွန်းရပဲနဲ့ဘဝလမ်းလျှောက်တတ်တယ်သူတော်ဘာမတိုက်တွန်းရပဲနဲ့ကို့ဘဝကိုလမ်းကြောင်းမှန်ဖို့ကိုတင်နိုင်တယ်တဲ့အဲ့ဒါကြောင့်ကုသိုလ်လုပ်တဲ့နေရာမှာဘယ်နှမျိုးလဲနှစ်မျိုးနံပါတ်1ဉာဏ်ရှင်ပြီးတော့ကုသိုလ်လုပ်ရမယ်နံပါတ်2ကသူတော်ဘာမတိုက်တွန်းပဲနဲ့ကုသိုလ်လုပ်ရအဲ့လိုဆိုတော့တိုက်တွန်းမှုရှိမရှိကြတော့ဘယ်လိုလဲလို့ပြောရင်ဥပမာအားဖြင့်ကဲမိသားစုတစုပေါ့အဲ့ဒီမိသားစုမှာမနှက်တိုင်းမနှက်တိုင်းဆွန်းလောင်းလေးရှိတယ်မနှက်ခင်းလင်းလာလို့ရှိရင်အဲ့ဒါဆွန်းချက်ပြုတ်ထားပြီးတော့အဲလင်းလာတာနဲ့နော်ဆွန်းကွက်လေးအဲ့ဒီတဲမှာသေးသေးချာချာနဲ့ဆုံးလေးတွေထည့်ခုံလေးနဲ့ချိုးအိမ်လေးတွေတင်လာတာမရှိဘူးလားအဲအဲ့ဒါမျိုးတင်ထားလိုက်မနှက်ပန်းရောက်တော့ရန်တန်ငါတွေကလည်းကြွလာတယ်ကြွလာပြီးတော့ဆုံးရက်လိုက်တယ်အဲ့ဒါမျိုးရက်လိုက်တဲ့အချိန်မှာမိသားစုဝင်တွေကတူဦးကသူကလည်းအဲ့ဒီနားမှာရှိနေတယ်ရန်တော်ကလည်းလာရက်တယ်အဲ့ဒီအချိန်ချင်းသွားပြီးတော့တိုက်ဆိုင်နေတယ်အဲ့ဒီအချိန်မှာသူ့စိတ်ထဲမှာပေါက်တာကဘုံကြီးဆုံးလာရက်နေတယ်ငါဆွန်းလောင်းရမယ်ဆိုဖက်နယ်လေးချုပ်ပြီးတော့အဲ့ဒီဆွန်းကွက်နံမှာသွားပြီးတော့ဆွန်းလောင်းလိုက်တယ်တိုက်တွန်းမှုကြည့်ရလားမကြည့်ပါဘူးဗျာဘယ်သူကမှမတိုက်တွန်းသူ့စိတ်ကသူ့အလိုလိုလှုပ်သင့်တဲ့အရာကိုသိနေတာဟုတ်တယ်မဟုတ်လားအဲ့ဒါမတိုက်တွန်းမဲနဲ့ကုသိုလ်လုပ်ပြောကြည့်ပါဦးအဲအဲ့ဒါကဒါအိမ်ထဲကတယောက်နော်အဲ့ဒီအိမ်ထဲကပဲနောက်တစ်ယောက်ကကဲနောက်တစ်ပါးရန်တန်ကကြွားတယ်သူကအဲ့ဒီနားမှာရှိနေတယ်။အဲရန်တန်ကကြွနေတယ်။သူလည်းပဲမြင်နေတယ်။ဒါပေမဲ့ထပြီးသွန်လောင်းရလား။မလောင်း။အဲ့ဒါကိုနောက်ကမြင်တဲ့တယောက်ယောက်ကနေလှမ်းပြီးတော့ပြောတယ်။ဟာမင်းဘုံကြီးရက်နေတာမသိဘူးလား။သွန်ရက်နေတာမသိဘူးလား။မင်းဒီလိုဒီနားရှိနေတာထလောင်းမှာပေါ့။အဲ့ဒါမျိုးလှမ်းပြီးသူတို့ဘာကပြောမှာ။အဲထပြီးတော့သွန်လောင်းလိုက်တယ်။ကဲအဲ့ဒီနှစ်ယောက်ရဲ့ကုသိုလ်ရသွားပုံတူနိုင်ရဲ့လား။မတူနိုင်ဘူးဟုတ်လားတန်တရာမှာခྱི་သွားကြတဲ့အပိုင်းမှာကြတော့သူတို့ဘာမတိုက်တွန်းမင်းနဲ့သူ့အသိစိတ်ထဲနဲ့သူလှုပ်တဲ့ပုဂ္ဂိုလ်သည်အသိပညာရတယ်ဘာပညာအသိပညာရစာပေတိုင်းပြောရင်ဘာပညာဇာတိပညာရတယ်ဘာပညာဇာတိပညာကဲဟိုတယောက်ကရပါမလားမရအကျိုးတော့အတော်သင့်တော့ပေးတယ်ဒါပေမဲ့သူ့ကိုမှီပါမလားမမှီနိုင်အဲ့ဒါကြောင့်မို့ဒုသူတော်စင်များကုသိုလ်ကောင်းမှုလေးတွေလုပ်တဲ့အခါဘယ်ကုသိုလ်ပဲလုပ်လို့သူတို့ဘာမတိုက်တွန်းမဲနဲ့လုပ်ဖြစ်အောင်လုပ်ဖို့ဉာဏ်ရှင်ပြီးတော့ကုသိုလ်လုပ်ဖို့လိုသလားမလိုလားလို့တဲ့အဲ့ဒီနှစ်မျိုးနဲ့ပြည့်စုံနေရင်အဲ့ဒီပုဂ္ဂိုလ်ရဲ့နော်ကုသိုလ်ကောင်းမှုဟာတန်တရာမှာအသိပညာလို့ခေါ်တဲ့ဇာတိပညာပဋိသင်္ဍေနေစဉ်ကလေးကပါလာပါလိမ့်မယ်အဲ့ဒါကြောင့်မို့ဒီပညာနှစ်မျိုးအရေးကြီးသလားမကြီးဘူးလားအဲအသိပညာလည်းရှိမှအဋ္ဌပညာလည်းရှိမှပြောကြည့်ပါဦးအဲ ကဲနောက်တစ်ခုကကြတော့ဇောသူရောဇင်များဘဝတစ်ခုရန်နေတဲ့အခိုက်အတန့်မှာကိုယ်ဘဝယုံညကံညတဲ့အပိုင်းမှာတချို့ကအချိန်မှီလိုက်တယ်တချို့ကအချိန်မမီလိုက်ဘူးတချို့ကအတိတရားနဲ့ယုံတယ်တချို့ကမသိလိုက်ဘဲနဲ့တဖြည်းဖြည်းနဲ့အသက်အရွယ်တွေဟာကြီးကြီးကြီးကြီးသွားကြတယ်ဇောသူရောဇင်များအရွယ်တွေဟာတားထားလို့ရရဲ့လားသူရောကိုယ်ရောရရဲ့လားမရဘူးဒီအရွယ်သည်မွေးဖွားတဲ့အချိန်ကနေစပြီးတော့တာလွတ်လိုက်တာသေမပဲထိုးရက်သွားဟုတ်တယ်မဟုတ်လားဂျာကာလမှာဒုသူရောစင်များရက်တန့်နေတယ်မရှိဘူးကြီးပွားတာမကြီးပွားတာအောင်မြင်တာမအောင်မြင်တာကိုစောင့်နေတာရှိရလားအရွယ်တွေကတန်းစီပြီးတော့အကုန်ကြီးသွားတာအဲ့ဒါကြောင့်မို့ကိုယ့်ရဲ့အရွယ်ကိုလည်းကိုပြန်ပြီးဆင်ញင်ဖို့လိုတယ်ငါအသက်ဘယ်လောက်ရပြီလဲငါအရွယ်ဘယ်လောက်ရပြီလဲအခုငါဘာတွေလုပ်နေတယ်လဲတဲ့အသက်ရွယ်နဲ့ဘာလုပ်ငန်းလုပ်တာလဲပြန်ပြီးချိန်ထိုးစဉ်းစားဖို့မလိုဘူးလားလိုတယ်အဲ့ဒါကြောင့်မို့အရွယ်တွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်အသုံးချရဖို့စာပေမှာအရွယ်၃ပါးဟောပြတယ်အရွယ်ဘယ်နှပါး၃ပါးဟောပြတယ်ပထမအရွယ်ဒုတိယအရွယ်တတိယအရွယ်ပြောကြည့်ပါပထမအရွယ်ဒုတိယအရွယ်တတိယအရွယ်အရွယ်ဘယ်နှပါးအေးအဲ့ဒီအရွယ်၃ပါးဟာညှက်တပြီးတော့နေဖို့လိုတယ်ပထမအရွယ်ဆိုတာတနှစ်ကနေ25ခီပြောကြည့်ပါတနှစ်ကနေ25နှစ်အထိတနှစ်ကနေပြီးတော့25နှစ်အထိအဲ့ဒါကိုပါရွယ်ပထမအရွယ်အဲ့ဒီပထမအရွယ်မှာပညာရှာရမယ်ဘာလို့ရမယ်ပညာရှာရတသွန်းသမျှပညာရှာရတို့သူတော်စင်များအဲ့ဒီအရွယ်မှာပုံမှန်အတန်းစပေကိုသွားမယ်ဆိုရင်လေ25နှစ်လောက်ဆိုရင်ဘွယ်တစ်ဘွယ်မရဘူးလားရတယ်သာသနာဝန်ထမ်းဖြစ်နေလေပဲတို့သူတော်စင်များအဲ့ဒီအရွယ်ဆိုရင်ပုံမှန်သာစပေလိုက်စားခဲ့တဲ့ဘုန်းကြီးရန်ဆိုရင်25နှစ်လောက်ဆိုရင်ဘွယ်တစ်ဘွယ်ထေချာပေါင်းမရဘူးလားရတယ်အဲ့ဒါကြောင့်မို့ပထမအရွယ်မှာမလုပ်ရမယ်ပညာရှာရအေးဒီလိုအတန်းစာပေစာပေပညာမှာကိုကမထူးချွန်ရင်လည်းပဲလောကိုင်းစာတောက်တဲ့နော်စာတောက်တဲ့နေရာမှာအထောက်ကူရမယ်အတက်ပညာတစ်မျိုးမျိုးကိုကြကြနာနာသင်ဖို့လိုသလားမလိုဘူးလားဘယ်ပညာသင်သင်ကြကြနာနာတက်ဖို့လိုတယ်ပေါ့ကြကြနာနာတက်ထားရင်အဲ့ဒီပုဂ္ဂိုလ်ဘဝအမခံရမရှိဘူးလားအာကိုရမရဘူးလားရအဲ့ဒါကြောင့်မို့ပထမအရွယ်မှာဗာရှာရမယ်ပညာရှာရမယ်တဲ့အဲပညာကြကြနာနာရှာနောက်နံပါတ်1ကဒုတိယအရွယ်ဗါတယ်လေဒုတိယအရွယ်ဒုတိယအရွယ်ကြတော့26နှစ်ကနေ50တဲ့ပြောကြည့်ပါ26နှစ်ကနေ50အေးအသက်26နှစ်ကနေ50ကြတော့အဲ့ဒါဗာရွယ်ဒုတိယအရွယ်ဒုတိယအရွယ်ကြတော့ဥစ္စာရှာရမယ်တဲ့ဗာရှာရအဲဥစ္စာရှာရမယ်တဲ့အဲ့ဒီအချိန်မှာဥစ္စာရှာမယ်ရလာတဲ့အရာနဲ့ထူထောင်မှုတွေလုပ်မယ်တက်စွန်းသမျှရှေ့အတွက်ကြိုတင်ပြီးတော့လုပ်ငန်းတွေကိုချက်ပြင်းပြီးလုပ်မယ်လုပ်လို့မရဘူးလားအဲတက်စွန်းသမျှအသက်26ကနေစဟိုဘက်ကျတော့တက်စွန်းသမျှအဲ့ဒါစီးပွားဥစ္စာကိုဖိဖိစီစီရှာဖို့လိုတယ်တဲ့အဲ့ဒီအချိန်မှာစီးပွားဖြစ်ထွန်းဖို့လိုသလားမလိုဘူးလားလိုတယ်အေးအဲ့ဒီအသက်ရွယ်ကလည်းပဲတို့သူတော်စင်များယုံရင်ကံရင်လှုပ်ရှားရင်ပဲရောက်သွားကြတာနော်ခုဦးဇင်းတို့ရဲ့အသက်ကိုကြည့်ကြည့်လိုက်ရင်ဒါသာသနာပေါ်ကိုဦးဇင်းတို့စခဲ့တာ9နှစ်သားကစခဲ့ကြဘယ်နှစ်နှစ်သားကအဲ9နှစ်သားကနေစခဲ့တယ်အခုပြာတော်လောက်ွယ်နေကဦးဇင်းတို့48ပြည့်သွားဘယ်နှစ်နှစ်48နှစ်အခုဘယ်လောက်ထဲရောက်49တဲကိုရောက်တော့ဒါဒုတိယအရွယ်ကုံကံနီးပြီနော်နီးသွားပြီ50ဆိုရင်ဒါကုံတော့တာပဲဒုတိယအရွယ်ဟုတ်တယ်မို့လားအေးအဲ့လိုဆိုတော့ဥစ္စဏဘဝမှာလည်းပဲကိုလှုပ်ချင်တာလေးတွေကိုငေစဉ်ကစားကိုဝါသနာပါခဲ့တဲ့အလုပ်လေးတွေကိုအဲအကောင့်ထဲပေါ်ကြတယ်ပညာရေးဝါသနာပါတော့ပညာရေးတက်နိုင်သမျှကြိုးစားပြီးရှာကြဖွေခဲ့ကြတယ်အဲပြီးသွားတဲ့အခါကျတော့ပညာရေးပြီးသွားတော့စပေပို့ချကြတယ်ငယ်စဉ်ကလေးကဥစဉ်တို့စာတင်လိုက်ဖြစ်ချင်တယ်နော်စာတင်လိုက်တီထောင်ပြီးတော့အဲကိုယ့်ရဲ့နောက်ကတက်လာတဲ့ပုဂ္ဂိုလ်များကို့တဲ့တော်တဲ့စာတက်ပြီးတဲ့ပညာတတ်များအဖြစ်ဒါမွေးထုတ်ခြင်းနဲ့ဆန္ဒငယ်စဉ်ကလေးကရှိခဲ့ကြတို့ကြည့်ရင်တော့စာတင်လိုက်တီထောင်မယ်ဆိုတာနဲ့လာခဲ့တော့အခုဒါဥစဉ်တို့ သတ္တနိုင်တည်ထောင်ထားကြတဲ့အပိုင်းမှာဒီနေ့ဆိုရင်ဥစဉ်တို့ရဲ့အကြောင်းတော်တော်လေးဒါအောင်မြင်မှုရကြတယ်။အဲဥစဉ်ရဲ့အကြောင်းကဒါဒီနေ့6နှစ်ပြည့်တာနော်ဘယ်နှစ်နှစ်လဲဒီ6နှစ်ထဲမှာဥစဉ်တို့ဒီနှစ်ကတော့သမဝဲနဲ့ပတ်သက်လို့အောင်မြင်ဆုံးနှစ်လေးဖြစ်သွား။အဲဒီနှစ်မှာဥစဉ်ကြောင်းက120လောက်ဖြည့်ကြပြီးတော့အောင်တဲ့တန်ခါ89ပါးအောင်တော့တာမဏိကျော်သမဝဲမှာတော်တော်ကိုယ်တိုင်အင်အားတောင်းတတင်းတင်းရသွားပြီးတော့ဒီ6နှစ်အတွင်းထဲမှာလည်းပဲဥစဉ်တို့ကြောင်းကနေပြီးတော့မွေးထုတ်တဲ့တာမဏိကျော်ဟာ25ပါးအထိဒါရလာတော့ဥစဉ်တို့တို့ကအဲ့ဒီဘွယ်မရခဲ့ကြဘူးကို့မျိုးဆက်ဟာကို့တက်ပို့ပြီးထက်မြက်ဖို့လိုသလားမလိုဘူးလားလိုတယ်အဲ့ဒါမျိုးတွေရှိနေရင်ဇင်လိုက်သက်တိုက်ပေါ်ထွက်နေတယ်ဆိုရင်ဒုသူတော်စင်များရှေ့ကတဘူကြရင်နောက်ကတဘူတက်လာလိမ့်မယ်အကြီးသေးပြည့်ပြည့်ဝဝနဲ့ကြည်တယ်နောက်ကလာလေလူများနေုံနဲ့ပြီးရလားမပြီးဘူးရန်တန်ငါဆိုရင်လည်းအကြီးအတွက်များနေုံနဲ့မပြီးဘူးပေါ့အဲ့ဒီတည်းမှာအကြီးချင်းနေရှိဖို့မလိုဘူးလားလိုရဲ့အေးဒီတိုင်းပဲဒုသူတော်စင်များကိုဘဝလေးယုံညကံညတဲ့အပိုင်းမှာလည်းပဲအကြီးသေးဖြည့်တဲ့နဲ့အကြီးသေးကိုဘာလို့ကဖြည့်ထားရအကြီးသေးမရှိရင်အလုံးလုံးတဲ့ကအောင်မြင်မှုရပါမလားမရအေးအဲ့ဒါကြောင့်လူပဲဖြစ်ဖြစ်ဘုံကြီးရံမဲ့ပဲဖြစ်ဖြစ်အရွယ်တွေဒီအောင်မြင်တာမအောင်မြင်တာပါထားလို့တားလို့စီးလို့ရရလားမရဘူးတဖြည်းဖြည်းနဲ့ကုံနေမှာသေးကြတယ်ဟုတ်တယ်မို့လားအဲ့ဒါကြောင့်ပထမအရွယ်မှာပါရှာရမယ်ပညာရှာရမယ်ဒုတိယအရွယ်မှာဥစ္စာရှာရမယ်ကဲနောက်တတိယအရွယ်ကျတော့51ကနေပြီးတော့85တဲ့ပြောကြည့်ပါအဲဦးဇင်းတို့ကတော့အဲ့ဒီဘက်ကိုတော်တော်ကိုနှီးသွားပြီဟုတ်တယ်မလားနော်51ကနေ85ကျတော့တရားရှာရမယ်တဲ့ဘာရှာရအဲတရားရှာရနောက်ဆုံးရိက္ခာစုတာပဲဘာရိက္ခာနောက်ဆုံးရိက္ခာစုအဲနောက်ဆုံးရိက္ခာအဲ့ဒီတတိယရွယ်မှာအကောင်းဆုံးငြိမ့်ငြိမ့်ချမ်းချမ်းနဲ့ဒုသူတော်စင်များတရားလေးနဲ့ဘဝနေတတ်ဖို့မလိုဘူးလားလို့တယ်ဒီနေရာမှာလည်းပဲတရားရှာတရားရှာဆိုတရားကလည်းပဲအမျိုးမျိုးရှိတာဥစဉ်တို့ဘာသာရေးမှာအမြင့်ဆုံးတရားရှာတယ်ဆိုတာဝိပဿနာရှုတာတဲ့ဘာရှုတာဝိပဿနာရှုတာတို့သူတော်စင်များဝိပဿနာရှုတဲ့စနစ်ဒီဥစဉ်တို့မြန်မာနိုင်ငံမှာအများကြီးမရှိဘူးလားအဲမြန်မာနိုင်ငံမှာစနစ်ဒီအမျိုးမျိုးပေးကြတယ်တချို့ကသမထကရှေ့ကသမထအားကောင်းလာမှဝိပဿနာဘက်ကိုကူးပေးတယ်တချို့ကကြတော့သုဒ္ဓဝိပဿနာသီးသန့်သွားတယ်သမထမပါပဲနဲ့ဝိပဿနာကြီးတဲ့သီးသန့်ရှုကြဘယ်စနစ်နဲ့ပဲသွားသွားဒုသူရောစင်များအဲပန်းတိုင်ကတော့ယဟန္တာဖြစ်ဖို့ပဲဖြစ်ဖို့လေယဟန္တာဖြစ်ဖို့ဝိပဿနာမရှုဘဲနဲ့အရိယာဖြစ်ပါမလားမဖြစ်ဘူးအဲ့ဒီဝိပဿနာရှုတဲ့စနစ်ဒီအမြင့်ဆုံးဝိပဿနာဆိုတော့ဝိပဿနာဆိုတဲ့အတိုင်းပဲဝိကထူးထူးခြားခြားပတ္တနာကမြင်အောင်ကြည့်တာရှုတာအဲ့လိုဆိုတော့ထူးထူးခြားခြားမြင်အောင်ရှုတာကိုဘာရှုလဲခေါ်တာဝိပဿနာရှုတယ်ထူးထူးခြားခြားကြည့်တယ်ဆိုတော့ဘယ်တော့ကြည့်အောင်ဆိုတော့ခန္ဓာကိုပြန်ကြည့်ခိုင်းဘယ်ကိုကြည့်ခိုင်းခန္ဓာကိုပြန်ကြည့်ခိုင်းတယ်ဒီခန္ဓာကိုအခုတာမန်အားဖြင့်ကြည့်ရင်တော့တစိတ်တွေကတ်ထားတာဗာရိကတ်တာတစိတ်တွေကတ်ထားတာဟောလူဆိုတဲ့တစိတ်ဘုံကြီးရန်ဆိုတဲ့တစိတ်စင်ရသာဆိုတဲ့တစိတ်ချမ်းသာသူဆိုတဲ့တစိတ်เนาะပညာတတ်သူမတတ်သူဆိုတဲ့တစိတ်အာနာရှိသူမရှိသူဆိုတဲ့တစိတ်ဒါမျိုးတွေမရှိဘူးလားအဲ့ဒီတစိတ်တွေအားလုံးကိုခွာချလိုက်ရင်လူပဲကြံပါပဲကြံအဲအဲ့ဒီလူကိုပြန်ပြီးတော့ကြည့်လိုက်လို့ချင်းခန္ဓာ၅ပါးပဲရှိတယ်တဲ့ဘာ၅ပါးဘာတွေလဲရူပခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာဘယ်နှပါးအဲဒီ၅ပါးပဲအဲ့ဒီ၅ပါးကိုပြန်ပြီးတော့ဒုသူတော်စင်များကြုံလိုက်လို့ရှိရင်၂ပါးပဲရှိတယ်တဲ့ရုပ်ခန္ဓာနဲ့နာမ်ခန္ဓာရုပ်တရားနဲ့နာမ်တရားအေးဒါပဲရှိတယ်ကျန်တာရှိရလားအေးကျန်တာမရှိဘူးအဲ့ဒါကြောင့်ဒုသူတော်စင်များကိုယ်နိုင်ငံထဲမှာနေပြီးတော့ကိုယ်နိုင်ငံမှာရှိနေတဲ့ဝိပဿနာစနစ်တွေကိုတက်စွမ်းသမျှလေ့လာပြီးတော့ကြိုးစားအထောက်ဖို့လိုတယ်ပေါ့နော်အဲတရက်ကဥစဉ်တွေကိုနိုင်ငံသားတယောက်ရောက်လာအမေရိကန်နိုင်ငံသားနော်အဲလူတယောက်ကနေပြီးတော့အဲ့ဒါခေါ်လာတော့အဲကြောင်းရောက်တဲ့ခါစကားလေးတွေပြောကြည့်တယ်နော်ဒီနိုင်ငံရောက်ဘူးလားဆိုတော့မရောက်ဘူးဒီနိုင်ငံကိုဘာအတွက်လာတော့ဆိုတော့စောက်လေးတုပ်လာရေးတာပါတယ်လေစ ောင်လေးတောက်လာရေးတာဆိုတော့အဲ့ဘာသာဥတုံးလို့အဲ့ဒီမှာပါလာလို့ကြာတော့အဲ့ဒါသူ့ရဲ့နော်ဖုန်းထဲကနေပြီးတော့ကြာသူရေးနေတဲ့စာအုပ်ဆိုနော် The Golden Path for Dhamma Seeker နော်ဟိုတရားရှာသူများအတွက်နော်ရွှေလန်းညွန်ပေါ့နော်အဲ့အဲ့ဒီစာအုပ်သူဒါရေးပြအဲ့လိုဆိုတော့ဒါဘာတွေကိုရေးတာတော့ဘယ်နေရာကို emphasize လုပ်တာလဲအထုပြုတာဘယ်ဟာကိုအထုပြုထားပြီးတော့ရေးတာလဲလို့အဲ့လိုပြောတဲ့ကသူ့ရဲ့ဒီကျမ်းလေးဒီစာအုပ်လေးအပေါ်ဘုရားဘာသာအပေါ်မှာသူမြင်ထားတာလေးကိုဦးဇင်းတို့ဒါသူကတင်ပြဘုရားဘာသာကစနစ်တွေတော်တော်ကောင်းနေဗါတယ်လေဘုရားဘာသာကစနစ်တွေတော်တော်ကောင်းဒါပေမဲ့စုစုစည်းစည်းနဲ့လေ့လာမယ်ဆိုလို့ရှိရင်ဥပမာကျွန်ုပ်ကစိတ်ဝင်စားတယ်ခမည်းဘာသာကိုအေးဘယ်စာအုပ်တော့ရော့အင်းလို့ထိုးပဲပေးလိုက်เสียရစာအုပ်မရှိဘူးဖြစ်နေတယ်ကျတော့ခုပဲလိုက်ပြီးတော့ကြည့်တော့ဟိုတွေကနည်းနည်းကောင်းဒီတွေကနည်းနည်းကောင်းတော့အဲ့ဒါတွေနဲ့ပတ်သက်လို့အဲ့ဒါသူလိုက်ပြီးတော့စူးစီးတာတဲ့စူးစီးတာဆိုတော့အဲ့ဒါဘာအကြောင်းရာတွေသူအဲ့ဒါရေးလဲလို့အဲ့ဒါတွေပြောတဲ့အခါသူကစုံနေအောင်ဘုရားဘာသာနဲ့ပတ်သက်လို့တရားထိုင်တဲ့စနစ်တွေကမ္မဝါဒနဲ့မိတ်ဆက်ပေးတာနောက်နိဗ္ဗာန်နဲ့မိတ်ဆက်ပေးတာသံသရာနဲ့မိတ်ဆက်ပေးအဲ့ဒါလေးတွေသူဒါရေးသားတင်ပြတာနော်ဟေးအဲ့ဒါကြောင့်ဘုရားဘာသာကိုအများကသိဝင်စားကြပြီတော့ဦးဇင်းတို့ဒီကတဖြည်းဖြည်းနဲ့အင်အားပြော့သွားမယ်ဆိုရင်အဓိပ္ပာယ်ရှိပါမလားမရှိဘူးအဲ့ဒါကြောင့်မို့ဒုသူတော်စင်မြာအလုပ်လဲကြိုးစားတစ်ဖက်ကလည်းပဲတရားလုပ်ငန်းလေးတွေလုပ်ဖို့မလိုဘူးလားလိုတယ်ဝိပဿနာလုပ်ငန်းကတော့အမြင့်ဆုံးအဲ့ဒါမျိုးရှုလိုက်လို့ယုတ်တရားနန္တရားယုတ်တရားနန္တရားဒီဖြစ်ပြီးရင်ဘာလုပ်ရက်ဟေးအဲ့လိုဖြစ်ပြက်ဖြစ်ပြက်နဲ့သွားနေတည်မြဲရလားမတည်မြဲအဲ့ဒီမတည်မြဲတဲ့သဘောအနိစ္စနော်ဒီလိုဖြစ်ပြက်နေလို့ဒုက္ခနောက်တစ်ခုကအစိုးမရဒုသူတော်စင်များထိမ့်ထားလို့ရရလားအဲ့ဒါကြောင့်အနေစာအနတ္တအဲ့ဒါကိုပဲဝိလို့ပြောဟုတ်တယ်မဟုတ်လားဒီလိုကြည်ပြဖို့ဆိုတာလွယ်ရဲ့လားတော်တော်များများကဒီလိုမကြည်ပြကြအောင်အဲ့ဒါကြောင့်ဒီလိုကြည်တာကိုဝိထူထူခြားခြားအားဖြင့်ဘုဘကပတ္တနာကညင်အောင်ရှုတာအဲ့ဒါကြောင့်တို့သူတော်စင်များဝိပဿနာရှုတဲ့လုပ်ငန်းလို့ဒါလဲဘာသာရေးလုပ်တာ။နောက်နည်းနည်းလေးအောက်ကိုပြန်နှိမ့်လိုက်ရင်တော့တမထလုပ်တာတဲ့။ဘာလုပ်တာလဲ။တမထကြတော့ငြိမ်းအေးအောင်ကြိုးစား။ဒါတွေလဲ။ငြိမ်းအေးအောင်ကြိုးစားတာ။ငြိမ်းအေးအောင်ကြိုးစားတယ်ဆိုတော့ဥစဉ်လို့မှတရားစိုးတွေရှိတယ်။လောဘတွေဒေါသတွေမရှိဘူးလား။အဲ့ဒီတရားစိုးတွေကိုယာယီအခိုက်တန့်အပြင်ငြိမ်းနေအောင်ကြိုးစားတာ။အဲ့လိုမျိုးကြိုးစားတဲ့အခါကျတော့ဝိပဿနာရှုတာနဲ့ကြွာသွားတယ်ဝိပဿနာကပရမတ်စစ်စစ်တွေကိုရှုပြီးတော့ဒီဘက်ကတမထကကျတော့ဒုသူရောစင်များအများအားဖြင့်ကပြဉ္ညက်ကိုရှုတာဘာကိုရှုပြဉ္ညက်ကိုရှုဥပမာဖြင့်ပြဉ္ညက်ဆိုတာထွက်လေဝင်လေအာနာပါနာတ္တိမရှိဘူးလားထွက်လေဝင်လေဆိုတာပရမလားပြဉ္ညက်လားပြဉ္ညက်ဒါပြဉ္ညက်ထားဟုတ်တယ်မဟုတ်လားလေထွက်တယ်လို့ပြည့်ညက်တာလေဝင်တယ်လို့ပြည့်ညက်အဲ့ဒါမျိုးအများကနေပြီးတော့အဲစုပေါင်းပြီးခေါ်ပြည့်ညက်ထားတဲ့အတွက်ကြောင့်ဒီပြည့်ညက်ကိုတဲပြီးတော့ရှုကြအဲ့လိုဆိုထွက်လေဝင်လေကိုရေရှည်ရှုရင်အဲ့ဒီပုံကိုရစိတ်ဟာတဖြည်းဖြည်းငြိမ်ငြိမ်လာပြီးငြိမ်ချမ်းမှုမရဘူးလားရတယ်ဒါပေမဲ့ကိလေသာတွေကြတော့နော်လုံးဝပယ်နိုင်တဲ့အဆင့်တော့မဟုတ်ဘူးယာယီအခိုက်တန့်သူကနော်ပယ်နိုင်တဲ့အနေထားအဲ့ဒါကြောင့်အမြင့်ဆုံးရှုတယ်ဆိုတာဝိပဿနာဒုတိယလျှော့လိုက်မယ်ဆိုရင်ဗာလေတမထအဲ့ဒီရဲ့အောက်ကိုဆင်းခဲ့လို့ဘာသာရေးလုပ်တယ်ဆိုတာကြတော့သီလဆောက်တည်တာတဲ့ဘာဆောက်တည်သီလဆောက်တည်တာ၅ပါးသီလ၈ပါးသီလ၉ပါးသီလမရှိဘူးလားစွမ်းနဲ့နဲ့မြဒုသူတော်စင်များဆောက်တည်လို့မရဘူးလားရတယ်အဲ့ဒါဘာသာရေးလုပ်တာနောက်ပြန်ပြီးတော့အောက်ကိုထပ်ပြီးနှိမ့်ဆင်းလိုက်ရင်တော့ဒါနလုပ်တာတဲ့ဘာလုပ်တာเออปีรากานะสนเจราลีติโดตุรเสเมียตัดซ้นนะเมียลุบผู้ไม่รู้ล่ะรู้ดิเอ้อล่ะเจ้ามุตติยะอยวยมาบาชายะเมเตยาชายะเมเตตัดซ้นนะเมียเตยาชายะเอ้อลุซื่อรอดีอยวย3ม้าโกจี้ไล่ลุชินเยตะคุเนตะคุหาหมีตีพี่รอหนีราเตปฐมอยวยมาปัญญาชาแก้มาดุติยะอยวยมาบาชาดัดดาอุสสาชาดัดดาအဲ့ဒီအရွယ်မှာဥစ္စာရှာထားမှတတိယအရွယ်မှာဘာရှာလို့ရလဲတရားရှာလို့ရတယ်တတိယအရွယ်ရောက်မှပညာပြန်ပြီးရှာနေရတယ်တတိယအရွယ်ရောက်မှဥစ္စာလိုက်ပြီးရှာနေရရင်တို့သူတော်စင်များအဆင်ပြေသေးလားမပြေတော့ အဲ့ဒါဆိုရင်ဘဝဟာချိုးစားမကြတော့အဲ့ဒါကြောင့်မို့ကိုယ်ဘဝလေးရှောက်လန်းကြတဲ့အပိုင်းမှာကိုယ့်ရဲ့အသက်ရွယ်ကိုပြန်ကြည့်ပြီးတော့ဘာတွေလုပ်ခဲ့တယ်လဲဘာတွေလုပ်နေတာလဲနောက်ထပ်ဘာတွေလုပ်မှာလဲအသက်ကဘယ်လောက်ရပြီလဲသိဉင်မှုလို့သလားမလို့လားလို့တယ်အဲ့ဒါကြောင့်မို့စုပေါင်းရင်အရွယ်ဘယ်နှပါ၃ပါပထမအရွယ်ပညာရှာရမယ်ဒုတိယအရွယ်ဥစ္စာရှာရမယ်တတိယအရွယ်အဲ့ဒီတိုင်အချိုးစားကြနေဖို့မလို့လားလို့တယ်အဲ့ဒါမျိုးအချိုးစားကြကြနေလျှောက်လန်းတတ်တဲ့ပုဂ္ဂိုလ်ဒီလေပဲအဲ့ဒီပုဂ္ဂိုလ်လူဖြစ်ရှုံးစရာအကြောင်းရှိရလားမရှိဘူးเออအရင်ရှုံးစရာအကြောင်းမရှိဘူးပေါ့ဘဝဟာတစ်ဆင့်နဲ့တစ်ဆင့်ပို့ပို့ပြီးမမြင်ဘူးလားမြင်သွားလိမ့်မယ်တဲ့ကဲနောက်တစ်ခုကလောကလူဘဝကြီးကိုရောက်လာကြတဲ့ပုဂ္ဂိုလ်တွေယုံညကံညလှုပ်ရှားကြတဲ့အပိုင်းမှာတချို့ကအဆင်ပြေကြတယ်တချို့ကအဆင်မပြေကြဘူးယုံတော့ယုံနေတာပဲရှေ့မရောက်ဘူးဒါမျိုးတွေမရှိဘူးလားတချို့ကယုံနေကံနေရှေ့လည်းရောက်တယ်ဘာတွေကြွားခဲ့ကြသလဲဘယ်လိုတွေကြွားခဲ့ကြသလဲပြောရင်ဒီနေရာမှာတယောက်နဲ့တယောက်ကြွားဟာချက်ကတံပတ္တိဆက်၄ပါးကြွားရင်ကြွားတယ်တဲ့ဘာဆက်၄ပါးတံပတ္တိဆက်၄ပါးအေးတံပတ္တိဆက်၄ပါးကြွားရင်ကြွားတယ်တံပတ္တိဆိုတာပါဠိစကားမြန်မာလိုပြောရင်ပြည့်စုံခြင်းတဲ့ဘာလို့ချင်းပြည့်စုံခြင်းအဲလူတဦးတယောက်ပြည့်စုံဖို့ရာတရား၄ပါးရှိဖို့လိုတယ်တဲ့တရားဘယ်နှပါးလေးပါးရှိဖို့လို့အဲ့ဒီတရား၄ပါးလုံးစုံနေတဲ့ပုဂ္ဂိုလ်ဒီအဲ့ဒါကြီးပွားမှုတိုးတက်မှုအောင်မြင်မှုဘယ်မှာနေနေတာရကြမှာသိကြတယ်အဲ့ကြတော့ပါလင်လို့ပြောရင်အဲ့ဒီ၄ပါးကနံပါတ်၁ကနေသင့်တဲ့နေရာမှာနေထိုင်ခြင်းပြောကြည့်ပါနေသင့်တဲ့နေရာမှာနေထိုင်ခြင်းအေးနေတဲ့နေရာဒီကိုနေလိုက်တဲ့နေရာဒီနေသင့်တဲ့နေရာဖြစ်ဖို့လိုသလားမလိုလားလိုတယ်နေသင့်တဲ့နေရာမှာနေထိုင်ခြင်းဆိုဘယ်လိုနေရာတွေကနေသင့်တာလဲလို့ပြောရင်ပညာရနိုင်တဲ့နေရာနေသင့်နေတဲ့ပြောကြည့်ပါပညာရနိုင်တဲ့နေရာနေသင့်ကိုလိုချင်တဲ့ပညာရနိုင်တဲ့နေရာကိုဘာလို့ကနေသင့်နေအဲ့ဒါဆိုရင်အဲ့ဒီရနိုင်တဲ့နေရာကိုသွားနေရင်အဲ့ဒီပညာမတက်ဘူးလားတက်လိမ့်မယ်အဲ့ဒါကြောင့်နံပါတ်၁ကပညာရနိုင်တဲ့နေရာနေသင့်နေနောက်နံပါတ်၄ကဥစ္စာရနိုင်တဲ့နေရာနေသင့်တယ်တဲ့ပြောကြည့်ပါဦးဟမ်ဥစ္စာရနိုင်တဲ့နေရာစီးပွားဥစ္စာရှာကြတဲ့အပိုင်းမှာကြတော့စီးပွားဥစ္စာဖြစ်ထွန်းလောက်တဲ့နေရာမှာနေဖို့လိုသလားမလိုဘူးလားလိုတယ်အဲ့ဒါကြောင့်ဥစ္စာရနိုင်တဲ့နေရာနေသင့်တယ်တဲ့ကဲဘယ်နှပါးရနှစ်ပါးရပညာရနိုင်တဲ့နေရာရဲ့ဥစ္စာရနိုင်တဲ့နေရာနောက်နံပါတ်3ကျတော့ကုသိုလ်ရနိုင်တဲ့နေရာနေသင့်တယ်တဲ့ဗါတယ်လေကုသိုလ်ရနိုင်တဲ့နေရာနေသင့်အေးကုသိုလ်ရနိုင်တဲ့နေရာဆိုတော့ကိုကကုသိုလ်ရကျင်တာဆိုရင်တော့ကုသိုလ်ရနိုင်တဲ့နေရာရွေးပြီးတော့သာသနာထွန်းကားတဲ့နေရာတွေမှာနေဖို့လိုသလားမလိုလားလိုတယ်ကဲဘယ်နှပါးရ3ပါးရပညာရနိုင်တဲ့နေရာရဲ့ဥစ္စာရနိုင်တဲ့နေရာကုသိုလ်ရနိုင်တဲ့နေရာရဲ့နောက်နံပါတ်လေကြတော့ကိုကျမ်းမာရေးနဲ့တင့်တော်တဲ့နေရာပြောကြည့်ပါကိုကျမ်းမာရေးနဲ့တင့်တော်တဲ့နေရာအေးဒုသူရောစင်များကျမ်းမာရေးကလည်းကိုနဲ့တင့်တော်တဲ့နေရာရှိသလိုမတင့်တော်တဲ့နေရာလည်းမရှိဘူးလားရှိအေးကိုကျမ်းမာရေးနဲ့လည်းပဲကိုက်ညီမယ်ဆိုရင်အဲ့ဒီနေရာဟာဒါနေတဲ့နေတဲ့ကဲဘဏ္ဍပါယ၄ပါးယနော်ပညာရနိုင်တဲ့နေရာဥစ္စာရနိုင်တဲ့နေရာကုသိုလ်ရနိုင်တဲ့နေရာကျမ်းမာရေးနဲ့နော်တင့်တော်တဲ့နေရာနောက်တစ်ခုကစိတ်ငြိမ်အေးမှုရနိုင်တဲ့နေရာလေပြောကြည့်ပါစိတ်ငြိမ်အေးမှုရနိုင်တဲ့နေရာအေးစိတ်တွေသိပ်ပြီးတော့ကြောက်ကြရဲ့ဖြေးရတာစိတ်တွေသိပ်ပြီးတော့ပြန့်လွင့်တဲ့နေရာမျိုးမဟုတ်ဘဲနဲ့စိတ်ငြိမ်အေးမှုကိုပေးနိုင်တဲ့နေရာမျိုးလေးတွေလည်းနေဖို့လိုသလားမလိုလားအဲ့ဒါနေတဲ့နေရာဆိုတာအဲ့ဒီနေရာတွေပဲတဲ့အဲ့ဒါကြောင့်သံပတ္တိဆက်၄ပါးတဲ့ကနံပါတ်၁ကနေသင့်တဲ့နေရာမှာနေထိုင်ခြင်းနဲ့ပြောကြည့်ပါနေသင့်တဲ့နေရာမှာနေထိုင်ခြင်းနေသင့်တဲ့နေရာဘယ်နှမျိုးလဲ၅မျိုးပေါ့ပညာရနိုင်တဲ့နေရာဥစ္စာရနိုင်တဲ့နေရာကုသိုလ်ရနိုင်တဲ့နေရာကိုယ်ကျမ်းမာရေးနဲ့တင့်တော်တဲ့နေရာစိတ်ငြိမ်အေးမှုရနိုင်တဲ့နေရာအဲ့ဒီနေရာမှာနေထိုင်ခြင်းနဲ့နောက်နံပါတ်၂ကကြတော့ သူတော်ကောင်းကိုမိဝဲစည်းကပ်ခြင်းရွတ်ကြည့်ပါသူတော်ကောင်းကိုမိဝဲစည်းကပ်ခြင်းအေးသူတော်ကောင်းကိုမိဝဲစည်းကပ်တာတဲ့တို့သူတော်စင်များသူတော်ကောင်းဆိုတာကအဲနဖူးမှာစာရန်ထိုးထားတာလည်းမရှိဘူးပေါ့အေးစာရန်ကြီးချိတ်ထားတာလည်းမရှိတော့စာလာပေလာအတိုင်းကြည့်ရင်တော့သူတော်ကောင်းဆိုတာအခြေခံအားဖြင့်တရားနှစ်ပါးရှိရင်သူတော်ကောင်းပဲတဲ့တရားဘယ်နှပါနှစ်ပါးရှိရင်သူတော်ကောင်းတဲ့အဲ့ဒါဘာလဲပြောရင်နံပါတ်1ကသီလရှိရင်သူတော်ကောင်းတဲ့ပြောကြည့်ပါဦးသီလရှိသူတော်ကောင်းအဲ၅ပါးသီလတို့၈ပါးသီလတို့၉ပါးသီလတို့စွန့်နိုင်တဲ့မြတ်သီလတွေစောင့်တည်ထားရင်အဲ့ဒါဘာလဲသူတော်ကောင်းနောက်နံပါတ်2ကပညာရှိရင်သူတော်ကောင်းတဲ့ပြောကြည့်ပါဦးပညာရှိရင်လည်းသူတော်ကောင်းเอปัญญาอาฉิเนียนแลไอ้ปุพพวะตูรกองไอ้ลุซอตูรกองซอราอธิกะอาภิญจี้ยเตีย2ปาบ่ตีละเนี่ยปัญญาပြောจี้บ่ตีละเนี่ยปัญญาเอดีเตีย2ปาฉิเนี่ยไอ้ปุพพวะตูรกองเมไอ้ตูรกองမျိုးကိုတွေ့ရင်ကြုံရင်ဒုသူတော်စင်များမိဝဲစည်းကပ်တင်တယ်ဘာလို့ไอ้ပုဂ္ဂိုလ်မျိုးကိုမိဝဲစည်းကပ်တင်တာလဲလို့ပြောရင်သီလရှိသူမှာသာနာစိတ်ရှိတယ်ပြောကြည့်ပါသီလရှိသူမှာသာနာစိတ်ရှိတယ်အေးလောကမှာသာနာစိတ်ကင်းမဲ့တာဒီဘာမရှိလို့လဲသီလမရှိလို့အေးသီလမရှိတဲ့ပုဂ္ဂိုလ်ကိုသွားပြီးတော့ကြည့်ရင်တက်ဟဲဖြဲဟဲခိုးဟဲဝှဲကာမဂုဏ်လည်းပဲစီးမဲ့ကမ်းမဲ့နဲ့နေဟဲလိန်ဟဲညာဟဲဒါမျိုးတွေမရှိဘူးလားတဝဲစားဟဲမူဟဲရံဟဲနဲ့ဘဝမှာနေနေအဲ့ဒီပုဂ္ဂိုလ်မှာသွားပြီးတော့ကြည်ရင်စာနာစိတ်ရှိဖို့လွယ်ရဲ့လားမလွယ်ဘူးအေးကြံ့ကြံ့ထန်ထန်ဒုသူတော်စင်များအဲလုံးရက်တွေနောက်ကပါလာတယ်အဲ့ဒါကြောင့်သီလရှိသူမှာပါစိတ်ရှိလေစာနာစိတ်ရှိအေးအဲ့ဒါကြောင့်ဒီလိုပုဂ္ဂိုလ်မျိုးနဲ့ကိုကမိဘစိတ်ကဲ့ရင်ကိုလည်းပဲတဖြည်းဖြည်းနဲ့သူ့ကိုအားကျကိုစီမှာသီလတွေတဖြည်းဖြည်းနဲ့အားကောင်းလာအောင်ကိုလည်းပဲကြိုးစားစောင့်ထင်းရင်သူ့လိုစာနာစိတ်ရှိသူသူတော်ကောင်းမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်နောက်တို့သူတော်စင်များပညာရှိရင်လေသူတော်ကောင်းအဲ့ဒီသူတော်ကောင်းမျိုးကိုမိဝဲစိတ်ကပ်တင်နေဘာလို့ပညာရှိတဲ့ပုဂ္ဂိုလ်ကိုမိဝဲစိတ်ကပ်တင်တာလဲပြောရင်ပညာရှိသူမှာစဉ်းစားချင်းချင်းတတ်တယ်ပြောကြည့်ပါပညာရှိသူမှာစဉ်းစားချင်းချင်းတတ်တယ်အေးစဉ်းစားချင်းချင်းတတ်ရင်အဲ့ဒီပုဂ္ဂိုလ်အမားနေတယ်ပေါ့ဟုတ်တယ်မို့လားအဲအမားနေရင်အကုသို့အဖြစ်နေတယ်အဲ့ဒါကြောင့်မို့ပညာဟာလည်းပဲအရေးကြီးသလားမကြီးဘူးလားအရေးကြီးတယ်အဲ့ဒါကြောင့်မို့သီလနဲ့ပညာရှိရင်သူတော်ကောင်းပြောကြည့်ပါသီလနဲ့ပညာရှိရင်သူတော်ကောင်းအဲ့ဒီသူတော်ကောင်းကိုမိဝဲစိတ်ကပ်ခြင်းအဲ့လိုဆိုတော့ပေါင်းရင်နှစ်ပါးရသွားဘယ်နှပါးနှစ်ပါးရနော်နံပါတ်1ကနေသင့်တဲ့နေရာမှာနေထိုင်ခြင်းနံပါတ်2ကသူတော်ကောင်းကိုမိဝဲစိတ်ကပ်ခြင်းဘယ်နှပါးလဲနှစ်ပါးနောက်နံပါတ်3ကျတော့ကိုယ်စိတ်ကိုကောင်းအောင်ထားခြင်းတဲ့ပြောကြည့်ပါကိုယ်စိတ်ကိုကောင်းအောင်ထားခြင်းတို့သူတော်စင်များစိတ်ကိုကောင်းအောင်ထားဖို့လည်းပဲမလိုလားလို့လေစိတ်ထားဟာတတော်ကိုအရေးကြီးတယ်ပေါ့တို့သူတော်စင်များစိတ်ထားကောင်းတယ်လေအဲ့ဒီပုဂ္ဂိုလ်ဟာမွန်မြတ်လေးလေးပဲစိတ်ထားကအောက်တန်းကျနေကျန်တာတွေဘလောက်ပြည့်စုံပြည့်စုံအစဉ်ပြေရဲ့လားမပြည့်ဘူးပညာတွေတက်ပြီးတော့စိတ်ဓာတ်ကအောက်တန်းကျရင်လည်းမကောင်းစီးပွားဥစ္စာတွေရှိပြီးတော့စိတ်ဓာတ်ကအောက်တန်းကျရင်လည်းကောင်းရဲ့လားမကောင်းလုံးပိုင်ခွင့်အာဏာတွေရှိတယ်စိတ်ဓာတ်ကအောက်တန်းကျနေတယ်ကောင်းရဲ့လားမကောင်းအဲ့ဒါကြောင့်မို့ကိုယ်စိတ်ကိုကောင်းအောင်ထားဖို့ပါလေပဲတော်တော်ကိုအရေးကြီးတယ်ဒီစိတ်ဓာတ်လေးကောင်းနေရင်အတွေးလေးတွေကောင်းနေမယ်အတွေးလေးတွေကောင်းရင်သူ့ရဲ့အပြုတ်မှုတွေကလည်းအကောင်းနေကြီးတဲ့လုပ်လေဟုတ်တယ်မလားအဲ့ဒါကြောင့်မို့ကိုယ်စိတ်ကိုကောင်းအောင်ထားခြင်းဟာလည်းပဲဘဝမှာရေးမကြည့်ဘူးလားရေးကြည့်တယ်အဲ့လိုဆိုတော့ကိုယ်စိတ်ကိုကောင်းအောင်ထားဆိုတော့စိတ်လေးကောင်းအောင်ဘယ်တရားတွေကပံ့ပိုးပေးသလဲလို့ပြောရင်ကိုယ်စိတ်ကိုကောင်းအောင်ထားဆိုတဲ့နေရာမှာစပေးမှာစိတ်လေးကောင်းဖို့ရအတွက်တရား၃မျိုးရှိရမယ်တရားဘယ်နှမျိုးသုံးမျိုးရှိရာနံပါတ်1ကတရားတရားတဲ့ဗတ္တရားတရားတရားကိုကိုကိုပြန်ပြီးတော့ကြည့်လိုက်တရားတရားမရှိရင်တရားတရားရှိအောင်မွေးတဲ့ပြောကြည့်ပါတရားတရားရှိအောင်မွေး အဲတရားတရားမရှိတဲ့ပုဂ္ဂိုလ်သည်ဒုသူတော်စင်များကောင်းတဲ့မွန်နဲ့လှုပ်လှုပ်ဖြစ်ဖို့လွယ်ရဲ့လားအဲပိရာကန္နာလှုပ်ဖြစ်ဖို့လည်းမလွယ်ဘူးကိုကျင့်သီလအာကောင်းအောင်လှုပ်ဖို့လည်းပဲမလွယ်ဘူးတရားဘာဝနာလှုပ်ဖို့လည်းပဲမလွယ်ဘူးအများကောင်းကျိုးလှုပ်ဖို့လည်းမလွယ်ဘူးသူတော်ဘာကိုကူညီဖို့လည်းမလွယ်ဘူးဘာဆိုဘာမှမလွယ်တော့အဲ့ဒါကြောင့်မို့အခုကောင်းတဲ့လုပ်ငန်းလေးတွေလုပ်နေကြတဲ့ပုဂ္ဂိုလ်ဒီအခြေခံအားဖြင့်ဘာရှိနေလို့လဲတရားတရားရှိနေလို့ဟုတ်တယ်မို့လားအဲ့ဒါကြောင့်မို့တရားတရားရှိရင်လည်းပဲအဲ့ဒီပုဂ္ဂိုလ်စိတ်ကဟာကောင်းတာလေးမင်းအဲ့ဒါကြောင့်နံပါတ်1ကတရားနောက်နံပါတ်2ကသီလဗါတယ်လေသီလတို့သူတော်စင်မြတ်ပုဂ္ဂိုလ်ကိုပြန်ပြီးတော့နော်မေးကြည့်ငါ့ကိုသီလရှိရလားငါ5ပါးသီလ10ပါးသီလဘယ်သီလကိုလုံလုံခြုံခြုံ5ခုစောင့်ထိန်နေတယ်လဲလုံရောလုံရလားတကယ်မကြိုးမပေါအောင်ထိနိုင်ရလားကိုကိုကိုပြန်မေးဖို့ဟုတ်တယ်မလားသီလရှိနေရင်အဲ့ဒီပုဂ္ဂိုလ်ဟာကံကံကိုဒါသူနိုင်နိုင်နေနေထိနိုင်ကာယကံတောင်းကျမ်းမှုနဲ့ဝစီကံတောင်းကျမ်းမှုပြောကြည့်ပါကာယကံတောင်းကျမ်းမှုနဲ့ဝစီကံတောင်းကျမ်းမှုသီလရှိနေတဲ့ပုဂ္ဂိုလ်ဒီကာယကံတောင်းကျမ်းတာမရှိဘူးဝစီကံတောင်းကျမ်းတာရောရှိရလားမရှိဘူးအေးအဲ့ဒါကြောင့်မို့ကာယကံနဲ့ဝစီကံထိန်းတဲ့ဒီသီလကိုမှရှိနေတယ်ဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာတပြည့်ပြည့်နဲ့စိတ်ဓာတ်လေးတွေကောင်းလိမ့်မယ်အဲ့ဒါကြောင့်တရားရဲ့သီလရဲ့နောက်နံပါတ်3ကစာကတဲ့ဗါတယ်လေစာကအင်းစာကဆိုတာပီကံစွန့်ကြဲခြင်းကိုပြောတာတဲ့ဘာလို့ပြောတာအင်းပီကံစွန့်ကြဲခြင်းကိုပြောတာသို့သူတော်စင်များပီကံစွန့်ကြဲမှုလို့လားမလို့လားလို့တယ်ပီကံစွန့်ကြဲမှုလုံနေတဲ့ပုဂ္ဂိုလ်နဲ့မလုံတဲ့ပုဂ္ဂိုလ်ရဲ့စိတ်ဓာတ်ဟာလည်းတူနိုင်ရဲ့လားမတူနိုင်ပီးမှုကံမှုစွန့်ကြဲမှုကိုလုံတဲ့ပုဂ္ဂိုလ်သည်နော်အလုံးရဲ့အပေါ်မှာမေတ္တာထားတတ်တယ်ဗာထားတတ်မေတ္တာထားတတ်မေတ္တာနှလုံးသားနဲ့လောကကြီးကိုရှောက်လန်းတတ်နောက်သူတစ်ပါးလိုအပ်ချက်လေးတွေကိုလည်းပဲကူညီခြင်းနဲ့စိတ်မရှိဘူးလားရှိတယ်အဲ့ဒါကြောင့်မို့စိတ်ထားလေးကောင်းဖို့ဆိုရင်တရားဘယ်နှပါးရှိရ3ပါးရှိရတရားရဲ့သီလရဲ့စာကရဲ့ဘယ်နှပါးလဲ3ပါးအေးအဲ့ဒီ3ပါးရှိအောင်တို့သူတော်စင်များကြိုးစားဖို့မလိုဘူးလားလိုတယ်အဲ့ဒီ3ပါးရှိရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ထားဟာကောင်းလိမ့်မယ်တဲ့အဲ့ဒါကြောင့်ကိုယ်စိတ်ကိုကောင်းအောင်ထားခြင်းတဲ့ကဲပေါင်းရင်တံပတ္တိဆက်ဘယ်နှပါးရသုံးပါးရနော်နေတဲ့နေရာမှာနေထိုင်ခြင်းသူတော်ကောင်းကိုမိဝဲစည်းကပ်ခြင်းကိုယ်စိတ်ကိုကောင်းအောင်ထားခြင်းပေါင်းရင်သုံးပါးကဲနောက်တစ်ပါးကြည့်လိုက်လို့ရှင်ရှိကပြုတ်လုခဲ့ဘူးတဲ့ကုသိုလ်ရှိခြင်းတဲ့ပြောကြည့်ပါရှိကပြုတ်လုခဲ့ဘူးတဲ့ကုသိုလ်ရှိခြင်းအေးရှိကပြုတ်လုခဲ့ဘူးတဲ့ကုသိုလ်ဆိုတာခုဒီဘဝကိုရောက်လာတာဒီရှိကပြုတ်လုခဲ့ဘူးတဲ့ကုသိုလ်ရှိလို့ရောက်လာတာကုသိုလ်မရှိရင်ဒီဘဝရောက်ပါမလားမရောက်တော့ဒီဘဝကနေပြီးတော့လဲနောက်ဘဝကိုခရီးဆက်ကြတဲ့အပိုင်းမှာဒီဘဝကလှုပ်ထားတဲ့ကုသိုလ်အားကောင်းဖို့လိုသလားမလိုလားလိုတယ်အေးရှိကပြုတ်လုခဲ့ဘူးတဲ့ကုသိုလ်ဆိုတော့ဒုသူရဇင်များကုသိုလ်တွေအမျိုးမျိုးရှိတယ်ပေါ့နော်ခဏခဏလဲတရားနာတော့ဒုသူရဇင်များသိနေလိမ့်မယ်ကုသိုလ်အမျိုးအစားတွေမရှိဘူးလားဒီဘဝဒီခန္ဓာလေးရနေတဲ့ခိုက်တံမှာတက်ဆွမ်းသမျှလှုပ်ဖို့ဆိုပေကံစွန်ကြဲခြင်းတက်နံသမျှလှုပ်ဖို့နောက်သီလဆောက်တည်ခြင်းတက်နံသမျှလှုပ်ဖို့မလိုဘူးလားအဲနောက်တရားဘာဝနာအထုတ်တာတက်နံသမျှလှုပ်ဖို့နောက်ကြည်သူတို့ကိုယိုသေးလေးစားတာတက်နံသမျှလှုပ်ဖို့မလိုဘူးလားလိုတယ်အဲနောက်ဝေယဝိစ္စလှုပ်တယ်ဆိုတော့အများကောင်းကျိုးဝေယဝိစ္စတက်နံသမျှလှုပ်ဖို့နောက်ကုသိုလ်လေးလုပ်ပြီးသွားရင်လည်းအမြတ်တမ်းပေးဝေတဲ့အလေးကျင့်လေးတွေလုပ်ဖို့ဟုတ်တယ်မလားသူတို့ဘာကအမြတ်တမ်းပေးဝင်လဲကိုကတာရုခေါ်ဖို့နောက်တရားနာကြားခွင့်ရတဲ့အခါမှာတရားနာကြားဖို့ကိုသိထားရင်လည်းသူတို့ဘာကိုပြန်ဟောဖို့မလိုလားအဲနောက်အမြင်အယူကအခြေခံကောင်းတာလုပ်ရင်ကောင်းကျိုးရတယ်မကောင်းတာလုပ်ရင်မကောင်းကျိုးရတယ်လို့အဲ့ဒီတိုင်းရှိနေဖို့အဲ့ဒါဘုရားဘာသာမှာလှုပ်တဲ့နဲ့ကုသိုလ်နော်ပြောထားတာ10မျိုးပေါ့အဲ့ဒီ10မျိုးသိတယ်မို့လားအဲအဲ့ဒီ10မျိုးပုံညာကရိယာဝတ္ထု10ပါးကိုပြောတာဟုတ်တယ်မို့လားအဲ့ဒီ10ပါးအကောင်းလေးလေးဒီဘဝမှာလည်းပဲအဲ့ဒီပုဂ္ဂိုလ်ကောင်းနေမှာပဲ အဲ့ဒီစေဘာအာနေလီလီဒီဘဝမှာလဲဆင်းရဲဒုက္ခညာလီလီမဖြစ်ဘူးလားဖြစ်တယ်အေးအဲ့ဒါကြောင့်မို့စုပေါင်းရင်တန်ပတ္တိဆက်၄ပါးတဲ့တန်ပတ္တိဆက်ဘယ်နှပါး၄ပါးဘာတွေလဲပြောရင်နေသင့်တဲ့နေရာမှာနေထိုင်ခြင်းမိဝဲစိတ်ကပ်ခြင်းကိုယ်စိတ်ကိုကောင်းအောင်ထားခြင်းရှိကပြုလုပ်ခဲ့မှုတဲ့ကုသိုလ်ရှိခြင်းနဲ့အဲ့ဒါကိုပါ၄ပါးတန်ပတ္တိဆက်၄ပါးဘဝပြည့်စုံရာပြည့်စုံကြောင်းတရား၄ပါးတဲ့ကဲအဲ့ဒီ၄ပါးတယောက်နဲ့တယောက်တူကြရလားမတူဘူးတချို့ကနေသင့်တဲ့နေရာနေတယ်တချို့ကနေသင့်တဲ့နေရာမနေတော့အဲ့ဒီပုဂ္ဂိုလ်ဒီဘဝနော်တခြားစီဖြစ်လာကြတချို့ကသူတော်ကောင်းအမိစည်းကပ်ပြီးတော့မိဘစည်းကပ်ပြီးနေကြတယ်ချို့ကသူတော်ကောင်းမိဝဲစိတ်ကတာမရှိဘူးချို့ကကိုယ်စိတ်ကိုကောင်းနိုင်တယ်မြကောင်းအောင်ထားကြချို့ကထားခြင်းလို့ထားကြတချို့ကကြတော့ရှိကပြုခဲ့တဲ့ကုသိုလ်အားကောင်းတယ်တချို့ကကုသိုလ်အားမကောင်းဘူးတဲ့အဲ့ဒီပုံမှာခြေခံပြီးတော့ဘဝချင်းခွာသွားတာတွေမရှိဘူးလားအဲ့လို့ဆိုတော့ဒီ၄မျိုးထဲမှာတို့သူတော်စင်မြကိုပစ္စုပန်ဘဝမှာကြည်လိုက်ရင်သူရောကိုရောအခွင့်အရေးဒန်းတူရထားတာက၃ပါးဘယ်နှပါးလဲ၃ပါးအဲသုံးပါးကိုဒီပစ္စုပန်ဘဝမှာလုပ်လို့မရဘူးလားရနေသင့်တဲ့နေရာသူရောကိုရောနေလို့မရဘူးလားရတယ်အဲနောက်သူတော်ကောင်းကိုမိဝဲစိတ်ကတာရောလုပ်လို့မရဘူးလားရတယ်နောက်ကိုယ်စိတ်ကိုကောင်းအောင်ထားတာလည်းလုပ်လို့မရဘူးလားရတယ်မရတာကဘယ်ရလဲရှိကပြုတ်ခဲ့ဘူးတဲ့ကုသိုလ်ရှိခြင်းအဲ့ဒါကြတော့လုပ်လို့ရသေးလားမရတော့မရတဲ့အတွက်ကြောင့်ကိုအရင်ကမပါခဲ့ပစ္စုပန်ဘဝမှာပါအောင်ကြိုးစားဖို့မလိုလားလို့လေအဲ့ဒီတရားတွေရှိနေရင်အဲ့ဒီပုဂ္ဂိုလ်ကဘဝကြီးပွားတိုးတက်အောင်မြင်မှာပဲတဲ့ဟုတ်တယ်မို့လားကဲနောက်တစ်ခုတို့သူတော်စင်များဘဝရနေတဲ့ခိုက်တံမှာအခုရောနောင်ရောကောင်းအောင်နေတတ်ဖို့လည်းပဲအရေးမကြီးဘူးလားအဲတဘဝရင်ကောင်းပြီးတော့နောက်ဘဝဒုက္ခတွေများရင်လည်းဒါမဟုတ်သေးဘူးပေါ့အဲ့ဒါကြောင့်မို့အခုရောနောင်ရောကောင်းအောင်တို့သူတော်စင်များတရားရှစ်မျိုးပြည့်စုံရမယ်တရားဘယ်နှမျိုးအဲတရားရှစ်မျိုးပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်ဒီအခုရောနောင်ရောကောင်းပါလိမ့်မယ်တဲ့အဲ့ဒါဘာတွေလဲပြောရင်နံပါတ်၄ကထကြွလုံလဝရိယရှိရမယ်တဲ့ပြောကြည့်ပါထကြွလုံလဝရိယရှိရမယ်အဲတက်စွန်းသမျှထကြွလုံလဝရိယရှိဖို့မလိုလားလိုတယ်အေးတက်တက်ကြွကြွနဲ့အလုံးလိုရမယ်ဆင်းရဲတာပဲဖြစ်ဖြစ်ချမ်းသာတာပဲဖြစ်ဖြစ်ပညာသင်တာပဲဖြစ်ဖြစ်ဥစ္စာရှာတာပဲဖြစ်ဖြစ်တရားရှာတာပဲဖြစ်ဖြစ်တက်စွန်းသမျှနော်တက်တက်ကြွကြွလုပ်ဖို့လိုသလားမလိုဘူးလားလိုတယ်အဲ့ဒါကြောင့်မို့ထကြွလုံလဝရိယရှိရမယ်တဲ့ပြောကြည့်ပါဦးအေးနောက်နံပါတ်1ကရလာတဲ့ပစ္စည်းဥစ္စာကိုထိမ့်သိမ်းစောင့်ရှောက်တတ်ရမယ်တဲ့ပြောကြည့်ပါဦးရလာတဲ့ပစ္စည်းဥစ္စာကိုထိမ့်သိမ်းစောင့်ရှောက်တည်ရမယ်။အေးရလာတဲ့ပစ္စည်းဥစ္စာဆိုတာစာသင်နေတဲ့ပုဂ္ဂိုလ်ကစာရလာရင်လည်းပဲအဲ့ဒီစာကိုမမေ့အောင်မပြောက်အောင်ထိမ့်ထားဖို့မလိုဘူးလား။လိုတယ်။ဥစ္စာရှာတဲ့ပုဂ္ဂိုလ်ကလည်းဥစ္စာရလာတယ်ဆိုရင်သူရလာတဲ့ပစ္စည်းလေးအဲမပြောက်အောင်မပြည့်စည်အောင်ထိမ့်သိမ်းတတ်ဖို့မလိုဘူးလား။လိုတယ်။အေးအဲ့ဒီတိုင်ထိမ့်သိမ့်တတ်တဲ့ပုဂ္ဂိုလ်တည်တည်ရိပ်နဲ့ငါတို့တက်သွားမှာမသေးကြဘူးလားသေးကြတယ်ကဲဘယ်နှပါးရနှစ်ပါးရကဲပြောကြည့်ပါဦးဗါတယ်လေသာကြွလုံလဝရိယရှိရမယ်ရလာတဲ့ပစ္စည်းဥစ္စာကိုထိမ့်သိမ့်စောင့်ရှောက်တတ်ရမယ်နောက်နံပါတ်3ကျတော့မိကောင်းဆွေကောင်းရှိရမယ်တဲ့ဘာရှိရအဲမိကောင်းဆွေကောင်းလည်းပဲမလိုဘူးလားလိုအပ်တယ်မိကောင်းဆွေကောင်းတို့သူတော်စင်များမိကောင်းဆွေကောင်းပေါင်းသိမိလို့ချင်းသူ့ရဲ့မိဆွေတိုးတက်တယ်လို့သူလည်းပဲရောပြီးတော့တိုးတက်အောင်မြင်မှုမရနိုင်ဘူးလားရနိုင်အဲ့လို့ဆိုတော့မိကောင်းဆွေကောင်းဆိုတာအခြေခံအားဖြင့်ဘာရှိရင်မိကောင်းဆွေကောင်းလဲလို့ပြောရင်အခြေခံအားဖြင့်မေတ္တာရှိသူဟာမိကောင်းဆွေကောင်းပဲဘာရှိသူအဲမေတ္တာရှိတဲ့ပုဂ္ဂိုလ်ဟာမိကောင်းဆွေကောင်းမေတ္တာဆိုတာပါဠိစကားမြန်မာလိုပြောရင်တော့ကောင်းကျိုးဖြစ်စေလိုတဲ့စိတ်တဲ့ပါစိတ်တဲ့ကောင်းကျိုးဖြစ်စေလိုတဲ့စိတ်အေးကောင်းကျိုးဖြစ်စေလိုတဲ့စိတ်လေးရှိနေရင်အဲ့ဒီပုဂ္ဂိုလ်ကဘာလဲမိကောင်းဆွေကောင်းမယ်တဲ့အဲ့ဒါကြောင့်တို့သူတော်စင်များလဲ အခုအပေါင်းအသင်းတွေမိတ်ဆွေတွေပေါင်းသင်းနေတာမရှိဘူးလားအပေါင်းအသင်းကြောင့်ဒုက္ခရောက်ကြတဲ့ပုဂ္ဂိုလ်တွေရှိသလိုအပေါင်းအသင်းကြောင့်ဘဝတိုးတက်အောင်မြင်သူတွေလည်းမရှိဘူးလားအဲဒါကြောင့်ကိုယ်နဲ့ပေါင်းသင်းနေတဲ့ပုဂ္ဂိုလ်တော့ကိုယ်ဒီဟုသောအကြောင်းကြောင့်ဒုက္ခမရောက်ရလေအောင်ကိုယ်မိတ်ဆွေရဲ့အပေါ်မှာမေတ္တာတရားအပြည့်ထားဖို့မလိုဘူးလားအဲမေတ္တာတရားအပြည့်ထားပြီးတော့အဲဆောင်ရွက်ပေးဖို့မေတ္တာတရားက၃မျိုးပေါ့ကာယကံမေတ္တာတဲ့ဗာမေတ္တာအဲကာယကံမေတ္တာကြောင့်ကိုဒီလက်ရောက်အာပေးကူညီတာပြောကြည့်ပါကိုဒီလက်ရောက်အာပေးကူညီတာကိုမိတ်ဆွေတယောက်ကြီးပွားဖို့တိုးတက်ဖို့အောင်မြင်ဖို့ဆိုရင်သူကကိုဒီလက်ရောက်အာပေးကူညီပေးတယ်နောက်ဝစီကံမေတ္တာတဲ့ဗာမေတ္တာဝစီကံမေတ္တာဆိုတော့ဘာလို့တာလဲအဲနှုတ်နဲ့ဒုသူရောစင်များကောင်းကျိုးဖြစ်အောင်ဆောင်ရှောက်ပေးတာဒါမျိုးတွေလည်းမရှိဘူးလားအဲနှုတ်ကနေပြီးတော့ကောင်းနာလေးတွေပြောပေးတယ်ကောင်းနာလေးတွေလမ်းညွှန်ပေးတယ်အဲ့ဒါဗာမေတ္တာဝစီကံမေတ္တာကာယကံမေတ္တာရယ်ဝစီကံမေတ္တာရယ်နောက်နံပါတ်3ကျတော့မနောကံမေတ္တာတဲ့ဗာမေတ္တာအဲမနောကံမေတ္တာဆိုတာစိတ်ထဲကနေပြီးတော့ကိုယ့်ရဲ့မိတ်ဆွေအပေါ်မှာကောင်းကျိုးဖြစ်စေလိုတဲ့စိတ်လေးမွေးထားတာဟုတ်တယ်မို့လားအဲဒါကြောင့်ကိုယ်မိတ်ဆွေနဲ့ပတ်သက်ပြီးတော့မေတ္တာဘယ်နှမျိုးထားရ၃မျိုးကာယကံမေတ္တာဝစီကံမေတ္တာမနောကံမေတ္တာအဲဒါမျိုးမေတ္တာထားတဲ့ပုဂ္ဂိုလ်ဟာပါလေမိကောင်းဆွေကောင်းပဲတဲ့အဲဒါကြောင့်မို့စုပေါင်းရင်ဘယ်နှပါးရ၃ပါးရပြောကြည့်ပါဦးပါတယ်လေထာကျွားလုံလဝရိယရှိရမယ်ရန်လာတဲ့ပစ္စည်းဥစ္စာကိုထိမ့်သိမ့်ဆောင်လျှောက်တည်ရမယ်မိကောင်းဆွေကောင်းရှိရမယ်ကဲနောက်တစ်မျိုးကျတော့ဝင်ငွေနဲ့ထွက်ငွေညံ့ညတာတာသုံးဆွဲရမယ်တဲ့ပြောကြည့်ပါဝင်ငွေနဲ့ထွက်ငွေညံ့ညတာတာသုံးဆွဲရမယ်အင်းကို့မှာဝင်ငွေကဘလောက်ရှိတာလဲပြန်ပြီးတော့ထွက်နေတာကဘလောက်ရှိတာလဲညံ့တာမှုရှိမရှိကိုကိုတိုင်းဆင်ញင်မှုမလိုလားလို့တဲ့အဲ့ရမျိုးဆင်ញင်ပြီးတော့ဒုသူရောစင်များသုံးတတ်တဲ့ပုဂ္ဂိုလ်တွေတေးရိပ်နဲ့ကြီးပွားတိုးတက်မှုမရနိုင်ဘူးလားရနိုင်ပါအလွန်ကျွံသုံးပြတဲ့ပုဂ္ဂိုလ်တွေဝင်ငွေတဲ့ထွက်ငွေကပိုနေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တွေကျွေးတင်ကုန်တာတွေမရှိဘူးလားအဲ့ဒါဆိုရင်ဘဝအောင်မြင်မှုရဖို့လွယ်လွယ်သေးလားမလွယ်တော့အဲ့ဒါကြောင့်မို့စုပေါင်းရင်တရားဘဏ္ဍပါ၄ပါးတဲ့ပြောကြည့်ပါဦးဗါတယ်လေထားကြွလုံးလားဝရိယရှိရမယ်ရန်လာတဲ့ပစ္စည်းဥစ္စာကိုထိမ့်သိမ့်ဆောင်လျှောက်တည်ရမယ်။မိကောင်းဆွေကောင်းရှိရမယ်။ဝင်ငွေနဲ့ထွက်ငွေညံ့ညတာတာသုံးဆွဲရရမယ်။ကဲဒီ၄မျိုးနဲ့ဘဝမှာနေရင်ပစ္စုပန်မှာကြီးပွားတိုးတက်အောင်မြင်မှုမရနိုင်ဘူးလား။ရနိုင်တယ်ဘဝမှာကိုနာထားတဲ့တရားနဲ့အညီဒုသူတော်စင်များနေကြည့်လိုက်။ဖရာကိုလည်းပဲပူဇော်ပြီးသားကိုယ့်ကိုယ်ကိုလည်းတရားနဲ့အညီနေပြီးသားမဖြစ်ဘူးလား။ဖြစ်တယ်ဖျားလမ်းညွန့်ချက်တိုင်နေမယ်ဆိုရင်ဖျားပြောတဲ့အတိုင်အောင်မြင်မှုတွေမရနိုင်ဘူးလားအဲ့ဒါကပစ္စုပ္ပန်အဲ့လို့ဆိုဒီဘဝပြီးရင်နောက်ဘဝကိုခရီးဆက်ရမှာဖြစ်တဲ့အတွက်ကြောင့်နောက်ဘဝအတွက်ပါကိုကကောင်းအောင်လေးဘဝကိုနေမယ်ဆိုရင်တော့နောက်ထပ်တရား၄ပါးထပ်ထည့်ရမယ်တဲ့ဘယ်နှပါး၄ပါးအဲအဲ့ဒါကအပေါ်မှာပါသွားနော်တရားတရားတဲ့နံပါတ်၁ကပါတယ်လေတရားတရားကိုရှာထားတဲ့ပစ္စည်းလေးနဲ့တရားတရားလေးနဲ့အများကောင်းအကျိုးလေးတွေလုပ်လို့မရဘူးလားရတယ်နောက်နံပါတ်2ကသီလတဲ့ပါတယ်လေသီလကိုရှာထားတဲ့ပစ္စည်းဥစ္စာလေးတွေကိုအသုံးချပြီးတော့ကိုချင်းအားပို့ပို့ပြီးတော့အားကောင်းအောင်စောင့်တည်ဖို့မလိုဘူးလားလို့တယ်အဲဒါကြောင့်တရားရင်သီလနောက်စာကတဲ့အေးကိုရှာထားတဲ့ပစ္စည်းနဲ့ကိုလည်းပဲသုံးမယ်ကိုမိသားစုတွေလည်းပဲသုံးမယ်ဟုတ်တယ်မို့လားအဲကိုမိသားစုတို့လည်းသုံးပြီးတော့ခုနဲ့သက်ဆိုင်တဲ့ပုဂ္ဂိုလ်တွေအတွက်လည်းတဆွန်းသမျှသုံးပြီးပီကံစွန့်ကျဲမှုလည်းတတ်နိုင်သမျှလုပ်ဖို့မလိုဘူးလားလိုတယ်အဲဒါကြောင့်တရားသီလစာကနောက်တစ်ခုကပညာတဲ့ပညာကြတော့ဒုသူတော်စင်များအခုဒီလိုတရားဝဲကျင့်ပပြီးတော့တရားနာတာဒါပါရှာတာလေပညာရှာတာစောက်စပေဖတ်တာလေပညာရှာကြတာတရားသွားပြီးတော့အာထုတ်တာလေဘာလို့တာပညာရှာတာဒီဘဝဒီခန္ဓာလေးရတော့မှဒုသူတော်စင်များအခုရောနောင်ရောကောင်းဖို့ဆိုရင်အဲ့ဒီတရားဘယ်နှပါး၈ပါးအလုံးပြည့်စုံရမယ်တကယ်၈ပါးပြောကြည့်ပါဦးဘာလို့လဲထာကြွလုံလဝရိယရှိရမယ် ရလာတဲ့ပစ္စည်းဥစ္စာကိုထိမ့်သိမ့်စောင့်ရှောက်တည်ရမယ်မိကောင်းဆွေကောင်းရှိရမယ်ဝင်ငွေနဲ့ထွက်ငွေမြတ်မြတ်တရသုံးဆွဲတည်ရမယ်တရားတရားရှိရမယ်သီလရှိရမယ်စာကရှိရပညာရှိရမယ်တရားဘယ်နှမျိုးအဲ့ဒီတရားရှင်းမျိုးနဲ့ပြည့်စုံရင်အဲ့ဒီပုဂ္ဂိုလ်ဒီခုရောနောင်ရောမကောင်းတာကောင်းတယ်တဲ့အဲ့ဒါမျိုးကောင်းအောင်တို့သူတော်စင်များအားလုံးမှာလုတ်ပိုင်ခွင့်နေမရှိဘူးလားဦးဇင်းတို့မှာလည်းလုတ်ပိုင်ခွင့်ရှိတယ်တို့သူတော်စင်တို့မှာလည်းလုတ်ပိုင်ခွင့်ရှိတယ်လုံးမလုတ်သည်သူတို့ဘာနဲ့မသက်ဆိုင်ဘယ်သူနဲ့ပဲသက်ဆိုင်ကိုနဲ့ပဲသက်ဆိုင်နေအဲ့ဒါပြောမှုတရားတွေကိုနာကြားရင်မှတ်မှတ်သားသားနဲ့သေသေးချာချာနာကြားတက်စွမ်းသမျှလည်းတရားနဲ့အညီဘဝကိုနေကြထိုင်ကြမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်လူဖြစ်ကြိုးမနှက်ဘူးလားနဲ့တယ်တဘောနဲ့တဘောလည်းပူပူပြီးတော့ညင့်သွားเสียအကြောင်းမရှိဘူးလားကြည့်တယ်အဲ့ဒါကြောင့်မို့ကိုယ့်ရဲ့ဘဝကိုတရားတော်များလိုက်နာကျင့်သုံးပြီးညင့်တင်နိုင်တဲ့သူတော်ကောင်းများဖြစ်ဖို့ဦးစင်းကတိုက်တွန်းပါတယ်အဲ့ဒါကြောင့်ဒီနေ့ညတို့သူတော်စင်တို့ဟာဟောခဲ့ပြောခဲ့တဲ့တရားပြန်လည်ပြီးတော့ဤကုန်းချုပ်နေတဲ့သုံးသက်တင်ပြရရင်တရားကောင်းစီဘာပေးထားလဲအသိပညာနဲ့အတတ်ပညာအဲ့ဒီတရားကောင်းစီရဲ့အောက်မှာဦးဇင်းပြောခဲ့တဲ့များကိုပြန်လည်ပြီးတော့အချင်းချုပ်အနေနဲ့တင်ပြရရင်အသိပညာဆိုတာပဋိသင်္ဍေကပါလာခဲ့တဲ့ပညာသူ့ကိုဇာတိပညာလို့ခေါ်ကြ။နောက်အတက်ပညာဆိုတာလူရည်လို့ဖြစ်လာမှနော်သင်လို့တက်တဲ့ပညာသူ့ကိုပဝတ္တိပညာဒီပညာနှစ်မျိုးကိုခြေခံပြီးလူ၄မျိုးရှိတယ်လူဗနဲ့မျိုး၄မျိုးရှိဘာတွေလဲပြောရင်အသိပညာသာရှိပြီးတော့အတတ်ပညာမရှိတဲ့သူအတတ်ပညာသာရှိပြီးတော့အသိပညာမရှိတဲ့သူအသိပညာရောအတတ်ပညာရောရှိတဲ့သူအသိပညာရောအတတ်ပညာရောမရှိတဲ့သူပေါင်းရင်၄မျိုးကဲနောက်တို့သူတော်စင်တို့ကိုအယွေ3ပါးပြောခဲ့တယ်အယွေဘယ်နှပါး3ပါးပါဘုရားပထမအယွေဘာလို့ရမလဲဒုတိယအယွေတတိယအယွေဟင်နောက်ဒုသူတော်စင်တို့ကိုတံပတ္တိဆက်4ပါးပြောခဲ့တယ်ဘာ4ပါးဘာတွေလဲပြောရင်နေသင့်တဲ့နေရာမှာနေထိုင်ခြင်းသူတော်ကောင်းကိုမိဝဲစည်းကပ်ခြင်းကိုယ်စိတ်ကိုကောင်းအောင်ထားခြင်းရှိကပြုလုပ်ခဲ့မှုတဲ့ကုသိုလ်ရှိခြင်းပေါင်းရင်၄ပါးအဲ့ဒါကိုတံပတ္တိဆက်၄ပါးတဲ့နောက်တို့သူတော်စင်တို့ကိုပြည့်စုံရမယ့်တရား၈မျိုးပြောခဲ့တယ်ဘယ်နှမျိုး၈မျိုးဘာတွေလဲပြောရင်ထကြွလုံးလဝရိယရှိရမယ်ရလာတဲ့ပစ္စည်းဥစ္စာကိုထိမ့်သိမ်းစောင့်ရှောက်တည်ရမယ်မိကောင်းဆွေကောင်းရှိရမယ်ဝင်ငွေနဲ့ထွက်ငွေမြတ်မြတ်တရာသုံးဆွဲတရမယ်တရားတရားရှိရမယ်သီလရှိရစာကရှိရပညာရှိရမယ်အဲ့ဒီတရားတွေအတိုင်းလိုက်နာကျင့်သုံးလို့မရဘူးလားဟင်အဲ့ဒီအတိုင်းလိုက်နာကျင့်သုံးမယ်ဆိုရင်အောင်မြင်မှုရောမရနိုင်ဘူးလားရနိုင်တယ်အဲ့ဒါကြောင့်ကြွားရောက်လာကြတယ်အားလုံးသောသူတော်စင်ပရိသတ်အပေါင်းသူတော်ကောင်းတို့သည်မိမိကိုယ်တိုင်ကလည်းပဲတန်ဖိုးရှိတဲ့လူဘဝကိုရနေတဲ့အခိုက်အတန့်တန်ဖိုးမဖြစ်နိုင်တဲ့ဗုဒ္ဓသာသနာတော်မြတ်ကြီးနဲ့လည်းတွေ့နေတဲ့အခိုက်အတန့်မှာကိုယ့်ရဲ့ဘဝကိုတဆင့်နဲ့တဆင့်မြင့်အောင်ကြင့်ကြံကြိုးကိုပွားများအားထုတ်နိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေကုန်သတည်း